Welcome to the Voice of America in Burmese.
Mingla mne ke ma shin 2019 ခုနှစ်ဇူလိုင်လ4ရက်ကြာသပတေးနေ့မနက်ခင် VOE အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/40/51တို့ကနေပြီးတော့တိုက်ရိုက်နှာစင်နိုင်ပါရဲ့ရှင်။ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
ကျွန်တော်ကျော်စန်းသားပါလီဗျားကထင်းထင်းစခန်းကိုဘုံကျဲတိုက်ခိုက်တာဟာဆီယာဇူးမှုမြောက်နိုင်တယ်လို့ကုလသမဂ္ဂသံတမန်ကဆိုပါတယ်ဗြိတိန်ဆိုင်ရာတရုတ်သံမကြီးကိုဗြိတိန်နိုင်ငံရဲ့ယုံကဆင့်ခေါ်ပါတယ်အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာ Netherlands အသင်းဟာ Sweden ကိုအနိုင်ရပြီး Final တက်သွားပြီဖြစ်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နိုင်သူပြောပြမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီရှင်အခုလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေအပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမှာတော့ American Outlook တော်အာရှပစိဖိတ်ရေးရာဆက်ကော်မတီဥက္ကဋ္ဌကဇွန်လလယ်တုန်းကရခိုင်အရေးနဲ့ပတ်သက်လို့ပြောသွားတာနဲ့ပြောသွားတာမှာတော
့ Myanmar or Burma is unwilling and or unable to be a good government for the Rohingya people that live in North Rakhine State.Then we should transfer and United States.
ဒီရခိုင်ပြည်နယ်ကိုအစိုးရကမကင်တွယ်နိုင်ရင်ရခိုင်ပြည်နယ်ကိုဟိုဘင်္ဂလားဒေ့ရှ်ကိုပေးဖို့ဆိုတဲ့ပြောဆိုချက်ပေါ်မှာတုံ့ပြန်မှုတွေဘလို့ရှိသလဲဆိုတာအပြည့်စုံနားဆင်ကြရမှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလလူ့အခွင့်အရေးကိုယ်စားလှယ်ကလည်းမြန်မာနိုင်ငံပေါ်မှာကုလကတာဝန်ပြက်ကွက်မှုတွေရှိနေတယ်လို့ဝေဖန်ထားတာကိုနားဆင်ကြရပါမယ်။အဲဒီနောက်အမေရိကန်ပြည်ထောင်စုရဲ့ဒီကနေ့ကြာရောက်တဲ့လွတ်လပ်ရေးနေ့အကြောင်းနဲ့ဟောင်ကောင်မှာအစိုးရစန့်ကျင်စင်တာပြပွဲတွေကိုဗြိတိန်ကထောက်ခံကြောင်းပြောဆိုချက်ပေါ်မှာတရုတ်အစိုးရကရောဘလို့တုံ့ပြန်တယ်လဲဆိုတာတွေနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကျော်စန်တာနဲ့ဒေါခင်မျိုးသက်တို့ကပြောပြပါမယ်ရှင်။
လီဗျာနိုင်ငံမှာအ ਨੇ စုံလူပေါင်း40ကျော်စီဆုံးပြီးတရားကြောဒဏ်ရာရရှိခဲ့တဲ့အင်္ဂါနေ့ညဘုံခွဲတိုက်ခိုက်မှုဟာဆီယာဇူးမှုမြောက်နိုင်တယ်လို့ထရီပိုလီမှာရှိနေတဲ့ကုလသမဂ္ဂသံတမန်ကဆိုပါတယ်။အသက်မသေးဘဲကျန်ရစ်တဲ့ဆိုမာလီအမျိုးသမီးတူကဆိုရင်ကျမတို့ဟာငင်းညာရေးကိုလူချင်းလို့ဆိုမာလီကနေယေမင်ကနေဆူဒန်ကတဆင့်ဒီလီဗျာထရီပိုလီကိုရောက်လာတာဒီမှလည်းပဲဆိုမာလီကနေဘာမှမထူဘူးလို့ပြောကြပါတယ်။လီဗျာမျိုးတော်ထရီပိုလီရင်ခွဲယူမှာတော့အဝန်နဲ့ပထားတဲ့လူစည်းအလောင်းတွေကိုဆစ်ဆစ်ဖို့ပြင်ဆင်ထားပြီးဆေးရုံမှာကုသနေတဲ့ဒဏ်ရာရသူတွေကတချို့ဟာသတိလစ်နေရကြပါတိုက်ခိုက်မှုဟာအင်္ဂါနေ့ည7:30လောက်မှာဖြစ်ပွားခဲ့ပြီးသူတို့ထင်းထင်းရေးစခန်းအပေါ်မှာ drone ရင်တွေဝဲနေတာမကြသေးမီရက်သက်တပတ်တွေအတွင်ပုံမှန်ကြနေခဲ့ရတယ်လို့အသက်ရှင်ကြမ်းရင်းသူတွေကဆိုကြပါတယ် Tripoli မြို့တော်ကအရာရှိတွေကတော့ဒီတိုက်ခိုက်မှုတွေဟာလီဗျာအစီပိုင်းကစစ်တပ်အကြီးအကဲ Khalifa Haftan ရဲ့လက်ချက်ဖြစ်တယ်လို့ဆိုပါတယ်ဟက်ဖတာရဲ့တိုက်ပွဲတွေဟာလီဗျာမှာနိုင်ငံတကာကအစိမ့်မှပြုထားတဲ့အစိုးရကိုတိုက်ခိုက်ပြီးတော့အာဏာသိမ်းဖို့ကြိုးပမ်းနေကြတာလည်းဖြစ်ပါတယ
်အမေရိကန်နယ်စပ်လုံခြုံရေးဌာနရဲ့လက်ရှိဝန်ထမ်းဒါမှမဟုတ်ဝန်ထမ်းဟောင်းကနေရှေ့ပြောင်းအခြေချသူတွေနဲ့လက်တင်အမေရိကတရားရေးဆိုင်ရာဝန်ထမ်းတွေနဲ့ပတ်သက်ပြီး Facebook ပေါ်မှာလူမျိုးဘာသာကြားမှာခွဲခြားမှုတွေအကြမ်းဖက်တဲ့မှတ်ချက်တွေရေးသားတယ်ဆိုတဲ့သတင်းရရင်ချက်ချင်းပဲစုံစမ်းစစ်ဆေးဖို့အမိမေလုံခြုံရေးဌာနအကြီးအကဲကဗုဒ္ဓဖူးနေမှာအမိန့်ထုတ်ပြန်လိုက်ပါတယ်ဌာနရဲ့လုပ်ငန်းတွေကိုလူထုယုံကြည်မှုပြပြအောင်ဘယ်ဝန်ထမ်းကပဲလှုပ်လှုပ်အရေးယူမှာဖြစ်ကြောင်းအမိမေလုံခြုံရေးဌာနယာယီဝန်ကြီး Kelvin McAllenan ကပြောပါတယ်ဒီလို Facebook မှာတင်တဲ့သူကနေဆက်လုံခြုံရေးဓမ္မမဟုတ်အမိမေလုံခြုံရေးဌာနအတွက်တာဝန်ထမ်းဆောင်ရမှာမဟုတ်ဘူးလို့လည်းယာယီဝန်ကြီးကပြောပါတယ်မက္ကဆီကိုဘက်ကနေအမေရိကန်နိုင်ငံတဲကိုဝင်ရောက်ဖို့ကြိုးစားရင်း Rio Grande မြစ်ထဲမှာရင်းနှစ်သေဆုံးသွားခဲ့ရတဲ့ El Salvador ကတားဖာနဲ့ပတ်သက်ပြီးရွှေပြောင်းအခြေချသူတွေတည်ဆုံးအောင်မှုကိုလှောင်ပြောင်းတဲ့မှတ်ချက်တွေနဲ့မဖွဲမရပုံတွေကို Facebook မှာတွေ့ရတယ်ဆိုတော့ ProPublica အစီအစဉ်ခန်းစားထွက်လာခဲ့ပြီးတဲ့နှစ်ရက်ကြာမှာအမိမေလုံခြုံရေးဌာနယာယီဝန်ကြီးကအခုလိုစုံစမ်းစစ်ဆေးမယ်လို့ပြောကြားလိုက်တာဖြစ်ပါတယ်။လူဝင်မှုကြီးကြပ်ရေးဆိုင်ရာပြဿနာတွေနဲ့ပတ်သက်ပြီး American ပြည်တော်စုမှနိုင်ငံမကြီးငြိမ်မှုတွေမြင့်မားနေချိန်မှာအခုလို Facebook ပြဿနာပြောဆိုလာတာဖြစ်ပါတယ်။
ဟောင်ကောင်ကဒီမိုကရေစီလိုလားသူရဲ့ဆန္ဒပြပွဲကိုဗြိတိန်ကထောက်ခံတဲ့အတွက်တရုတ်ဗြိတိန်ဆက်ဆံရေးပျက်စီးသွားတယ်လို့ပြောဆိုလိုက်တဲ့တရုတ်သံမကြီးကိုဗြိတိန်နိုင်ငံရဲ့ယုံကဆင့်ခေါ်လိုက်ပါတယ်ဗြိတိန်နိုင်ငံအနေနဲ့တရုတ်ရဲ့ပြည်တွင်းရေးဝင်မဆွက်ဖို့တရုတ်သံမလီယိုဂျောင်မင်းကဗြိတိန်ကိုသတိပေးခဲ့တာပါဗြိတိန်နိုင်ငံဟာ1998မှာတရုတ်လက်ထက်ပြန်လည်လွှဲပြောင်းပေးလိုက်တဲ့အချိန်အထိသူရဲ့နယ်မြေတစ်ခုဖြစ်ခဲ့တဲ့ဟောင်ကောင်ကလူလူဆန္ဒပြပွဲတွေကိုအစောပိုင်းမှာထောက်ခံခဲ့ပါတယ်ဗြိတိန်နိုင်ငံအနေနဲ့ဟောင်ကောင်လူထုရဲ့အခြေခံလွတ်လပ်မှုတွေကိုအလေးထားပြီး One Country, Two Systems ဆိုတဲ့စနစ် တနင်္ဂနွေစနစ်နှမျိုးအုပ်ချုပ်ရေးစည်းမျဉ်းကို1984မှာအခိုင်အမာချမှတ်ခဲ့ပြီးအဲ့ဒီအတိုင်းပဲဟောင်ကောင်လူထုနောက်မှယက်တည်ပေးတာဖြစ်တယ်လို့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဂျယ်ရမီဟန့်ကအင်္ဂါနေ့ကပြောခဲ့တာပါအမေရိကန်နဲ့သူ့မဟာမိတ်တွေကလည်းဟောင်ကောင်အပေါ်တရုတ်အစိုးရရဲ့အုပ်စုမှုကိုစိုးရိမ်မိခင်ကြောင့်ပြောဆိုထားရပါတယ်ဟောင်ကောင်ကိုတရုတ်လက်အောက်ပြန်လည်လွှဲပြောင်းပေးခဲ့တာဟာတနင်္လာနေ့က22နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ
်အမေရိကန်ပြည်တော်စုရဲ့243ကြိမ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်နေ့မှာAmerican စစ်တပ်ထိတ်တန့်အရာရှိကြီးတွေနဲ့တခြားအရာရှိတွေဟာသမ္မတ Donald Trump ရဲ့ Salute to America လို့နာမည်ပေးထားတဲ့ American စစ်တပ်ကိုစစ် American ကိုစစ်အင်အားနဲ့ဂုဏ်ပြုဖို့အတွက်စီစဉ်နေတဲ့ပွဲကိုတက်ရောက်ကြမှာဖြစ်ပါတယ်။ယာယီကာကွယ်ဝန်ကြီး Mark Esper စစ်တပ်ကယာလူအကြီးဆုံးဖြစ်တဲ့ပူတွဲ CUC အရာရှိချုပ်များရဲ့အလှည့်ကျဥက္ကဋ္ဌဗိုလ်ချုပ်ကြီး Joseph Danforth ကစစ်တပ်ရင်းနဲ့အခမ်းအနားကိုတက်ရောက်ဖို့သမ္မတရဲ့ဖိတ်ကြားချက်ကိုလက်ခံခဲ့တယ်လို့ကာကွယ်ဝန်ကြီးဌာနကဗိုလ်တဖူးမှာနေ့မှာအတည်ပြုပါတယ်။တခြားထိတ်တန့်အရာရှိတွေထဲမှာကြီးရည်လေးတက်တွေကအကြီးကြီးရဲ American Marine Corps နဲ့ကမ်းခြေဆောင်တက်တွေကတပ်မှုကြီးတွေလည်းတက်ရောက်ကြမှာဖြစ်ပါတယ်။ဒါပြင်တခြားစစ်ဝင်တန်းတွေနဲ့သူတို့ရဲ့မိသားစုတွေအတွက်ပါဒီပွဲကိုလာတက်ဖို့အတွက်သမ္မတ AMU ကလက်မှတ်အဆောင် 9,000 ပေးထားတယ်လို့ကာကွယ်ရေးဌာနကပြောပါတယ်။1986မှာ British လက်အောက်က American လွတ်လပ်ရေးရတဲ့ခန်းနာတွေကို20 July 4ရက်မှာကျင်းပလေရှိပြီးတင်းနဲ့ချီတဲ့ပြည်သူတွေ Washington DC ပြည်သူ့ရင်ပြင်မှာထုံးစံအတိုင်းမိရှုမိပန်းတွေနဲ့ဖျော်ဖြေပွဲတွေနဲ့ပျော်ပွဲဆင်နွှဲကြတာပါ။ဒီနေ့မှာတော့သမ္မတ Trump က American ရဲ့စစ်အင်အားကြီးမားမှုကိုပြသတဲ့အနေနဲ့ American ကိုစစ်အင်အားနဲ့ဂုဏ်ပြုမယ်လို့ကြေညာခဲ့ပါတယ်။ဒါကြောင့်အင်္ဂါနေ့မှာပြည်သူ့ရင်ပြင်ပွဲကျင်းပမယ့်နေရာမှာစစ်သုံးတန်ကားတွေရောက်လာခဲ့ပြီးဝင်းဟင်းစစ်အင်အားပြော့ဖို့အတွက်ရေတပ် Blue Angels နဲ့တခြားတိုက် Jet Lion တွေအပြင်သမ္မတရစီတဲ့ Two Boeing Lion Air Force One ပါပါဝါမှာဖြစ်ပါတယ်။ဒါပြင်သမ္မတ Trump ဟာကျက်တပရင်းနေညနေ6နာရီမှာ Lincoln ထိပ်မံနေရာကနေမင်းကွန်းပြောကြားမှာလည်းဖြစ်ပါတယ်။
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 8013လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အရှင်နမ်ယူရာ VOA တရင်ကိုဆက်လက်နားဆင်နေကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာအပယ်ခံလူအဆိုင်ဝိုင်းတွေဟာလူမျိုးရေးတပ်ဖွဲ့တွေရဲ့လက်ထက်မှာလူခွင့်ရေးချိုးဖောက်မှုတွေကိုစိုးစိုးရွားရွားရင်ဆိုင်နေရဆဲဖြစ်တယ်လို့ကုလသမဂ္ဂခန့်အပ်ထားတဲ့လူခွင့်ရေးကျွမ်းကျင်သူကပြောကြားလိုက်ပါတယ်။2019အတွင်းရခိုင်ပြည်နယ်ကမောင်ထုတ်ခွင့်ရသူတွေလွတ်လပ်သောနိုင်ငံတကာစုံစမ်းရေးစစ်မှုလွတ်ဖို့ထပ်မံတောင်းဆိုသွားမယ်လို့လည်းမစ္စယန်ဟီလီကပြောတဲ့အကြောင်း UN News မှာဖော်ပြထားပါတယ်။လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်ပေါ်ပြခြင်းခံရတဲ့အကြမ်းဖက်မှုအတွင်ထွက်ပြေးခဲ့ရတဲ့သိမ့်နှံ့ချီတဲ့လူတွေရဲ့ဒုက္ခကိုနိုင်ငံတကာအစိုင်းအဝေးကလေးလူဆူထားတယ်လို့ဂျီနီဗာလူခွင့်ရေးကောင်စီမှမစ္စယန်ဟီလီကသတိပေးပြောကြားသွားပါတယ်။မြန်မာနိုင်ငံအနေနဲ့သူတို့ရဲ့အတင်းအဓမ္မမောင်းထုတ်ခံခဲ့ရတဲ့ဒီလူတွေပြန်လာနိုင်ရေးအတွက်လွတ်တဲ့အခြေအနေအလုံးကိုလှုပ်ဆောင်ဖို့တောင်းဆိုပေမဲ့ဒီလိုလူဖို့လုံးဝပြက်ကွက်နေရလို့ဆိုပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံတွင်းမှာကျန်းစီနေတဲ့ရိုဟင်ဂျာတွေရဲ့အခွင့်အရေးတွေကိုလည်းညှင်းပယ်ပြီးအာဏာပိုင်တွေကနှိပ်ကွပ်နေလို့ဆိုထားပါတယ်။မြန်မာသံမကြီးဦးကျော်မိုးထွန်းကတော့ရခိုင်အခြေအနေဟာစကြရဲကအဓိကဦးစားပေးလုပ်ငန်းတရားဖြစ်တယ်လို့အခိုင်အမာတွန့်ပြန်ပါတယ်။ပြန်လည်လက်ခံရေးအတွက် 2018 January ကလေးကအဆင်သင့်ဖြစ်နေခဲ့ပြီးဒီအတွက်မြန်မာအစိုးရအထောက်အမှုကိုအသီးမပြုတ်ဖို့နဲ့အခြေအမြစ်ကင်းမဲ့တဲ့ဆူဆွဲချက်တွေနဲ့အဆက်ရစီပြီးဖိအားမပေးသင့်ကြောင်းပြန်လည်တုံ့ပြန်သွားပါတယ
်။အမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ဆိုင်ရာဆွေးနွေးမှုတွေမကြာခင်ဂျပန်တွင်ပြန်လည်ဆက်တင်တော့မယ်လို့သမ္မတအိမ်ဖြူအမျိုးသားစီးပွားရေးကောင်စီဒါရိုက်တာလယ်ရီကတ်လိုက VOE ကိုပြောပါတယ်။လာမယ့်သတင်းပတ်တွေအတွင်းဆွေးနွေးပွဲကိုဆက်လုပ်မှာဖြစ်ကြောင်းပြောသလိုဆွေးနွေးပွဲမှာအမေရိကန်ကုန်သွယ်ဆိုင်ရာအထူးကိုယ်စားလှယ် Robert Lighthizer နဲ့ဗန်နိုင်းဝန်ကြီး Steven Mnuchin တို့က American ဘက်ကဥဆောင်ဆွေးနွေးမယ်လို့ပြောပါတယ်။ဆွေးနွေးမှုတွေအတွက် American ဘက်ကတရုတ်နိုင်ငံကိုသွားမှာမဟုတ်တယ်လို့တရုတ်ဘက်ကလည်း American ကိုလာရောက်ဖို့ရှိမရှိသူမသိသေးဘူးလို့ပြောပါတယ်။တောက်ချန်နေက American သမ္မတနဲ့ Donald Trump နဲ့တရုတ်သမ္မတတို့ဂျပန်နိုင်ငံ Osaka G20 ထိပ်သီးဆွေးနွေးပွဲမှာအချိန်တော်ကြာတိတန်ကြွဆုံဆွေးနွေးခဲ့ပြီးတဲ့နောက်မှာသမ္မတ Trump ကနိုင်ငံကုန်သွယ်ဆိုင်ရာအရာရှိတွေကြားတယ်လီဖုန်းနဲ့ဆွေးနွေးမှုတွေလုပ်နေပြီးနိုင်ငံဆက်ဆံရေးပုံမှန်ပြန်ဖြစ်လာပြီလို့ပြောပါတယ်။ဒါကြောင့် American တရုတ်နိုင်ငံကြားတစ်နှစ်လောက်ကြာတဲ့ကုန်သွယ်ဆစ်ပွဲဟာပြင်းထန်မှုရသွားတဲ့အတွက်သမ္မတချိန်ချောက်တယ်လို့နောက်ထပ်တရုတ်ကုန်ပစ္စည်းဒေါ်လာဘီလီယံ300ဘူးလောက်တဲ့85ရာခိုင်နှုန်းတိုးကောက်ခံမှုမလုပ်တော့ပါဘူး။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာပါကစ္စတန်ဝန်ကြီးအင်မရန်ခန်ကိုဒီလနောက်ပိုင်းမှာပထမဦးဆုံးအကြိမ်လက်ခံတွေ့ဆုံဖို့ဆင်နေပါတယ်။ ဒါဟာအဖူးအထစ်တွေမကြာခဏကြုံရတဲ့နှစ်နိုင်ငံဆက်ဆံရေးအတွက်မျှော်လင့်ချက်ကောင်းဖြစ်တယ်လို့ပါကစ္စတန်အရာရှိတွေနဲ့သုံးသပ်သူတွေကဆိုနေကြပါတယ်။မစ္စတာခန်ရဲ့ငါးရက်တာဝါရှင်တန်ခရီးစဉ်ဟာဇူလိုင်20ရက်နေ့မှာစတင်စီမှာဖြစ်ပြီးနှစ်ဖက်အရာရှိတွေကဒီခရီးစဉ်အတွက်အပိသက်ပြင်ဆင်နေကြတယ်ဆိုတာအမေရိကန်ဘက်ကတည်ဝင်းမကြေညာသေးပေမဲ့အမည်မဖော်လိုသူပါကစ္စတန်အရာရှိသူက VOA ကိုပြောပါတယ်။ပါကစ္စတန်ဟာအမေရိကန်စီကအထောက်ပံ့ဒေါ်လာဘီလီယံနဲ့ချီလက်ခံရရှိနေပေမဲ့ပါကစ္စတန်မှာရှိနေတဲ့အမေရိကန်အာဖဂန်နစ္စတန်မှာရှိနေတဲ့အမေရိကန်ကြောထောက်နောက်ခံပြူနိုင်ငံသားတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်သက်ဖြတ်နေတဲ့တာလီဘန်နဲ့တခြားစစ်သွေးကြောတွေကိုပါကစ္စတန်ကလက်သင့်ခံထားတယ်ဆိုတဲ့ဆူဆွဲချက်တွေကြောင့်အမေရိကန်နဲ့ပါကစ္စတန်နှစ်နိုင်ငံကြားဆက်ဆံရေးတင်းမာမှုတွေဖြစ်နေရတာပါဒီဆူဆွဲချက်တွေကိုပါကစ္စတန်ဘက်ကငြင်းဆန်ထားပါတယ်မစ္စတာအမေရိကန်ဟာပြီးခဲ့တဲ့နှစ်ဝန်ကြီးချုပ်ဖြစ်လာခြင်းကစပြီးဒီဆိုဂျက်တူနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်နဲ့ Twitter ပေါ်မှာအငင်းပွားခဲ့ရပါသေးတယ်။သမ္မတထရမ့်ဟာလာမယ့်ရွေးကောက်ပွဲအတွက်နိုင်ငံသားရေးအောင်မြင်မှုတစ်ခုရရှိဖို့အပူတပြင်းလိုအပ်နေတယ်။ဒါအပြင်ဒီလိုပြည်လည်မှုဟာအာဖဂန်နစ္စတန်ငြိမ်းချမ်းရေးအတွက်လည်းအထောက်အကူဖြစ်စေမယ်လို့ပါကစ္စတန်နိုင်ငံကကြွညင်သူတွေကခန့်မှန်းထားပါတယ်
။နယ်သာလန်အမျိုးသမီးဘောလုံးအသင်းကတော့ကပတ်ဖလားဖိုင်နယ်ပွဲကိုတက်သွားပါပြီ။ပြင်သစ်နိုင်ငံမှာကျင်းပနေတဲ့2019 FIFA အမျိုးသမီးကမ္ဘာဖလားဘောလုံးပွဲ semi final မှာ Netherlands တင်းကဆွီဒင်ကိုတကူးကိုမရှိနဲ့9ပြီ final တက်သွားတာပါ။ Netherlands နဲ့ဆွီဒင်တို့လင်းယုံမြို့မှာကစားခဲ့ကြတာမှာမိနစ်90ပြီးတဲ့အထိတစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်ခဲ့တဲ့အတွက်အချိန်ပိုကစားတာမှာ Netherlands တင်းကနံပါတ်14 Jackie Groenen ကpenalty area ထိန်းနှားကနေ Netherland အတွက်အနိုင်ဂိုးကိုသွင်းပေးလိုက်တာဖြစ်ပါတယ်။ Netherland အသင်းဟာဒီပွဲကိုနိုင်လိုက်တဲ့အတွက် final ကိုပထမဆုံးချိန်တက်သွားပါတယ်။ဒါကြောင့် final မှာတော့ Netherland အသင်းဟာလက်ရှိ champion American အသင်းနဲ့ဘိုလူရမှာဖြစ်ပါတယ်။ final ကိုတော့လာမယ့်ဇူလိုင်လ9ရက်နေ့ကျရင်လီယွန်မြို့မှာကစားမှာဖြစ်ပါတယ်။တတိယနေရာလူပွဲကိုတော့ England နဲ့ Sweden တို့က Nice မြို့မှာကစားကြမှာလည်းဖြစ်ပါတယ်။
ဇူလိုင်လ4ရက်ကြာသပတေးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြဆန်သားနဲ့ဒေါခင်မျိုးသက်တို့ပြောပြပေးသွားကြတာပါရှင်ဒီကနေ့မနက်နားဆင်ရမယ့်အထဲမှာတော့ရခိုင်ပြည်နယ်အရေးအမေရိကန်ကဘယ်လိုတွေးနေကြသလဲဆိုတာကြည့်ကြရအောင်ပါရှင်ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာပြည်သနာကိုမြန်မာဘက်ကနိုင်နိုင်နေနေမကင်တွယ်နိုင်ရင်အဲ့ဒီနယ်မြေကိုဘင်္ဂလားဒေ့ရှ်ကိုပေးလိုက်ဖို့အမေရိကန်ဝါရင့်အောက်လွှတ်တော်အမတ်တဦးရဲ့အဆိုပြုချက်အပေါ်မှာဝေဖန်နေကြပါတယ်ဇွန်လလေလောက်ကတောင်အာရှအတွက်2020မှာသုံးဆွဲမဲ့အမေရိကန်အစိုးရရဲ့ဘတ်ဂျက်ရထားချက်ကြားနာပွဲမှာအောက်လွှတ်တော်အာရှပစိဖိတ်ရေးရာဆက်ကော်မတီဥက္ကဋ္ဌကသမ္မတထရမ့်အစိုးရကိုဒီလိုအကြံပြုခဲ့တာဖြစ်ပါတယ်ဒီအကြောင်းအသေးစိတ်ကိုတော့မတ်အင်ဂျင်နိုင်ကပြောပြမှာပါရှင
်ဂျွန်လ13ရက်နေ့ကအမေရိကန်အောက်လွှတ်တော်မှာအမေရိကန်အစိုးရရဲ့2020ပြည်နှစ်အတွက်တောင်အာရှဆိုင်ရာဘတ်ဂျက်ရထားချက်ကြားနာပွဲကိုပြုလုပ်ရမှာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအရေးကိုအလေးပေးဆွေးနွေးခဲ့ပါတယ်။ကြားနာပွဲကိုကမကထပြုခဲ့တဲ့အောက်လွှတ်တော်အာရှပစိဖိတ်ရေးရာဆက်ကော်မတီဥက္ကဋ္ဌဝါရင့်ဒီမိုကရက်အောက်လွှတ်တော်အမတ်ဘရက်ဒလီရှာမန်ကအဖွဲ့မိန့်ခွန်းပြောရမှာတောင်အာရှဒေသမှာရှိနေတဲ့အိန္ဒိယ၊ပါကစ္စတန်၊အာဖဂန်နစ္စတန်နိုင်ငံတွေရဲ့နယ်မြေအငင်းပွားမှုကိစ္စရဲ့အပါအဝင်သီရိလင်္ကာနိုင်ငံတွင်ဖြစ်နေတဲ့တမင်းနဲ့ဆင်ဟာလီစ်တို့ဖြစ်နေတဲ့ပဋိပက္ခမှာအမေရိကန်ပြည်ထောင်စုရည်တည်ချက်သဘောထားအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်ကိစ္စထည့်သွင်းပြောကြားခဲ့ပါတယ်။အိန္ဒိယမြန်မာနိုင်ငံကနေထွက်ပြေးလာတဲ့တိမ်းထဲချီတဲ့ရိုဟင်ဂျာတွေလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသူ့အနေနဲ့ကျေးဇူးတင်ကြောင်းနဲ့ရိုဟင်ဂျာတွေဟာသူတို့ကိုအကာအကွယ်ပေးတဲ့အစိုးရအောက်မှာပဲရှိတင်ကြောင်းဘရက်ဒလီရှာမန်ကအခုလိုပြောခဲ့ပါတယ
်။ If Myanmar or Burma is unwilling and or unable to
be a good government ရိုဟင်ဂျာတွေရဲ့အခွင့်အရေးကိုကာကွယ်ပေးနိုင်မယ့်အုပ်ချုပ်မှုမျိုးမြန်မာအစိုးရကမလုပ်နိုင်ဘူးဆိုရင်အဲ့ဒီဒေသအစိတ်အပိုင်းကိုရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးဖို့စိတ်ဆန္ဒရှိနေတဲ့ဘင်္ဂလားဒေ့ရှ်ဘက်လွှဲပြောင်းပေးတာကိုအမေရိကန်အစိုးရအနေနဲ့ထောက်ခံတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာတွေအနေနဲ့သူတို့ကိုဖျက်ဆီးမဲ့သူမဟုတ်ပဲကာကွယ်ပေးတဲ့အစိုးရမျိုးအောက်မှာရှိတင်ပါတယ်
ကျန်းမာပွဲအတွင်းတောင်အာရှနိုင်ငံတွေနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုနိုင်ငံသားရေးဌာနကတာဝန်ရှိသူတွေထွက်ဆိုရမှာလဲဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကို USAID ကအကူအညီပေးနေတဲ့ကိစ္စတွေကိုလည်းတင်ပြခဲ့ကြပါတယ်။ Cox's Bazar မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးကိစ္စအမေရိကန်အစိုးရကဘယ်လိုကူညီပေးနေသလဲဆိုတာကိုလည်းကျန်းမာပွဲကိုတက်ရောက်လာတဲ့လွှတ်တော်အမတ်တွေကမေးခွန်းထုတ်ဆွေးနွေးခဲ့ကြပါတယ်။ဆက်ကော်မတီဥက္ကဋ္ဌရှာမန်ကတော့ကျန်းမာပွဲမှာထွက်ဆိုခဲ့သူတွေတဲ့ပါဝင်ခဲ့တဲ့တောင်နဲ့အလဲအာရှရေးရာအမေရိကန်ယာယီလက်ထောက်နိုင်ငံသားရေးဝန်ကြီး Alice Wells ကို ရိုဟင်ဂျာအရေးမှာရခိုင်ပြည်နယ်မြောက်ပိုင်းကိုဘင်္ဂလားဒေ့ရှ်လွှဲပြောင်းပြီးအမေရိကန်အစိုးရရဲ့ရည်တည်ချက်သဘောထားအခုလိုမေးခဲ့ပါတယ
် is whether the United States will take the position that if
ရိုဟင်ဂျာတွေကိုမြန်မာအစိုးရကနိုင်ငံသားခံယူခွင့်မပေးဘူးအကာအကွယ်မပေးဘူးဆိုရင်ရခိုင်ပြည်နယ်မြောက်ပိုင်းကိုဘင်္ဂလားဒေ့ရှ်ဘက်ကိုလွှဲပြောင်းပေးဖို့ကိုအမေရိကန်အစိုးရကထောက်ခံမလား
ဒါနဲ့ပတ်သက်လို့ယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီး Alice Wells ကအခုလိုဖြေဆိုသွားပါတယ
် I think it's a traditional position of the State Department that we support the territorial integrity of countries.
မြန်မာနိုင်ငံခြားရေးဌာနရဲ့အစီအလာရရည်တည်ချက်ကတော့နိုင်ငံတွေရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့နိုင်ငံတွေရဲ့နေမြေပိုင်ဆိုင်မှုကိုလေးစားထောက်ခံဖို့ဖြစ်တယ်လို့ကျွန်မယူဆပါတယ်
အောက်လွတ်တော်ဆက်ကော်မတီဥက္ကဋ္ဌရှာမန်ရဲ့အကြံပြုချက်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတမ်မတ်ကြီးဦးအောင်လင်းကို VOA ကဆက်သွယ်မေးမြန်းရမှာသူကအခုလိုတုံ့ပြန်ဖြေကြားခဲ့ပါတယ
်။ကျွန်တော်တို့ရဲ့ဒီကဆက်ဆံရတာအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနကိုလမ်းညွှန်တာကတော့အမေရိကန်သမ္မတအိမ်တော် White House ဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောတဲ့ကိစ္စကိုပဲကျွန်တော်တို့အဓိကရည်ယူဆောင်ရပါတယ
်ဆက်ကော်မတီဥက္ကဋ္ဌရှာမန်ရဲ့အကြံပြုချက်ဟာစီလျော်မှုမရှိတဲ့အပြင်ဒေတာရင်းအကြောင်းအရာတွေကိုသူ့အနေနဲ့နားမလည်ဘူးဆိုတာထင်ရှားကြောင်းမြမအရေးကျွမ်းကျင်သူ George Town တက္ကသိုလ်ဂုံတူးဆောင်ပါမော့ခ David Steinberg ကအခုလိုမှတ်ချက်ပေးပါတယ
် This inappropriate suggestion shows a remarkable
တင်းတင်းမှန်ကန်မှုမရှိတဲ့အကြံပေးတင်ပြချက်ဟာဒေတာရဲ့ကြီးမားကျယ်ပြန့်လာတဲ့လူမှုရေးနိုင်ငံရေးအကြောင်းနဲ့အဲ့ဒီဒေတာရဲ့ထိလွယ်ရှလွယ်အနေအထားကိုလုံးဝနားမလည်ဘူးဆိုတာပြသနေတာဖြစ်ပါတယ်ဒီလိုမျိုးအကြံပေးတင်ပြချက်ဆိုတာကိုဘယ်အစိုးရကမှလက်ခံမှာမဟုတ်ပါဘူးဒီလွှတ်တော်အမတ်ရဲ့ပြောဆိုချက်ဟာလက်တွေ့နဲ့ကင်းကွာနေပါတယ
်ကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ရဲ့တုံ့ပြန်ချက်ကလည်
းကျွန်တော်အမြင်တော့အဲ့ဒီဟာတော့မဖြစ်နိုင်ဘူးလို့ထင်တယ်ဘာဖြစ်လို့ဆိုလို့ရှိရင်ကျွန်တော်ရခိုင်ပြည်နယ်ဟာကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံပိုင်တဲ့နေမီဖြစ်တယ်ကျွန်တော်တို့ပိုင်နေဖြစ်တယ်အဲ့ဒီနေမီကိုကျွန်တော်တို့ဘိုင်းတပားကိုပေးရမယ်ဆိုရင်ဒါတော့လုံးဝကျွန်တော်တို့အနေနဲ့တော့လက်မခံနိုင်ဘူးဒါပေမဲ့ဒီရခိုင်မြောက်ပိုင်းမှာဒီဒုက္ခတွေတွေကိုချီရှုဖို့ကူညီဖို့ဘင်္ဂလားဒေ့ရှ်မကလို့ကျွန်တော်တို့ကုလသမဂ္ဂကတခြားနိုင်ငံကဝင်ပြီးတော့မှကူညီပေးမယ်ဆိုရင်ကျွန်တော်တို့အနေနဲ့တော့ချုပ်ဆိုပါတယ်
အခုလိုနိုင်ငံတနိုင်ငံရဲ့နေမြေပိုင်နဲ့ကျူးလွန်မှုနဲ့ပတ်သက်တဲ့ American Outlook တော်အမတ်ရဲ့အကြံပြုချက်အပေါ်မှာဘင်္ဂလားဒေ့ရှ်နဲ့ရောမြန်မာနဲ့ပါဆက်ဆံရေးကောင်းမွန်တဲ့အိန္ဒိယအနေနဲ့ထောက်ခံမှာမဟုတ်ဘူးလို့အိန္ဒိယထုတ်သတင်းတွေမှာဖော်ပြခဲ့ကြပါတယ်ရှင
်။မန်ရင်ချင်းနိုင်ပြောပြသွားတာပါရှင်။အခုတခါတော့ကုလလူ့အခွင့်အရေးကောင်စီအစည်းအဝေးမှာရောရခိုင်အရေးဘလို့တွေဆွေးနွေးသွားကြတယ်လဲဆိုတာပြောပြပေးပါမယ်။မြန်မာပြည်သူတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂဘက်ကပြက်ကွက်နေတဲ့အကြောင်းမြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလအထူးကိုယ်စားလှယ်ကအဖွဲ့ဝင်နိုင်ငံတွေကိုအပြစ်တင်လိုက်ပါတယ်။မြန်မာနိုင်ငံပြည်ပခတ်ဖြစ်ရာဒေသတွေကိုနိုင်ငံတကာလူသားချင်းစာနာမှုကူညီရေးနဲ့စောင့်ကြည့်ရေးအဖွဲ့တွေအ мян သွားရောက်ခွင့်ပေးဖို့နဲ့လူ့အခွင့်အရေးကျူးလွန်သူတွေကိုဥဆုံးအရေးယူကင်တွယ်ဖို့ကိုလည်းမနေ့ကလှုပ်တဲ့ကုလလူ့အခွင့်အရေးကောင်စီအစည်းအဝေးအတွင်းကုလကိုယ်စားလှယ်ကတောင်းဆိုလိုက်ပါတယ်။ဒီအကြောင်းကိုတော့ကိုသားညွန်ဦးကဆက်ပြီးပြောပြပါမယ်ရှင်။
မြန်မာနိုင်ငံတွင်လူခွင့်ချိုးဖောက်မှုတွေဆက်ဖြစ်နေတဲ့အပေါ်အထူးသဖြင့်တော့ဒီစစ်မှတ်ဖြစ်နေတဲ့တိုင်းဒေသတွေကအခြေအနေတွေအပေါ်မှာနိုင်ငံတကာအနေနဲ့အထူးအလေးထားအရေးယူကင်တွယ်ဖို့ဆိုပြီးတော့ကုလသမဂ္ဂအထူးကိုယ်စားလှယ် Miss Jan Healey ကတိုက်တွန်းပါလေ။ဂျနီဗာမြို့ကုလသမဂ္ဂလူခွင့်ကောင်စီမှာသူ့ရဲ့အစီရင်ခံစာအပေါ်အဖွဲ့ဝင်နိုင်ငံတွေရဲ့မေးမြန်းချက်တွေကိုဒီကနေ့မှပြန်လည်ဖြေကြားတာပါ။မြန်မာနိုင်ငံလူခွင့်အခြေအနေတိုးတက်လာဖို့ကုလသမဂ္ဂအနေနဲ့ဘယ်လိုဆောင်ရွက်ကြမလဲဆိုတာကိုအဓိကထားသူကဖြေရတယ်။ဒီနေရာမှာတော့ပြီးခဲ့တဲ့လတုန်းကထုတ်ပြန်လိုက်တဲ့ကုလသမဂ္ဂရဲ့တီးခြားလွတ်လပ်တဲ့အစီရင်ခံစာတစ်စောင်ကိုသူကပြန်ညွှန်းပါလေ။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မှာအကြမ်းဖက်မှုတွေမဖြစ်ခင်အကြမ်းဖက်မှုအရှိန်တိုးလာနေတဲ့အကြောင်းသတိပေးချက်တွေရှိတာကိုကုလသမဂ္ဂဘက်ကလက်လျူပြုခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွင်းစုံစမ်းစစ်ဆေးဖို့ဂွန်ဒီမာလာနိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်နောက်ကုလသမဂ္ဂဆိုင်ရာဂွန်ဒီမာလာတာမတ်ကြီးဟောင်းလည်းဖြစ်တဲ့ဂျတ်ရူဆန်ဒဲကိုအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ကဒီနှစ်အစောပိုင်းကတောင်းပန်ထားတာရှိပါတယ်သူရဲ့အစီအစဉ်သာတွေ့ရှိချက်မှာတော့မြန်မာနိုင်ငံတွင်ကုလသမဂ္ဂဆောင်ရွက်ချက်တွေဟာယူယွင်းပြီးတော့မအောင်မမြင်ဖြစ်တာကိုအဓိကထောက်ပြထားပါတယ်။ဒီချက်ကို Miss Jan Healey ကပြန်ထောက်ပြီးတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုပြန်ပြီးမေးခွန်းထုတ်သွားပါတယ
်။ We found that there was a systemic failure of the United Nations in Myanmar. This is not new information. I raised issues regarding
မြန်မာနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂစနစ်မအောင်မမြင်ဖြစ်ရတာကိုတွေ့ခဲ့ရပါပြီ။ဒါအသက်ဆန်းမဟုတ်ပါဘူးဒါနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့ဆောင်ရွက်ချက်တွေကိုပြန်သုံးသပ်ဖို့ဆိုပြီးကျွန်မပြောခဲ့ပြီးသားပါမစ္စတာရိုဇန်တောအစီရင်ခံစာထဲမှာအဖွဲ့ဝင်နိုင်ငံတွေကြောင့်ကုလသမဂ္ဂစနစ်မအောင်မမြင်ဖြစ်ရတယ်လို့လည်းသုံးသပ်ထားပါတယ်ဒါကြောင့်အဖွဲ့ဝင်နိုင်ငံတွေကိုကျွန်မမေးချင်ပါတယ် မြန်မာပြည်ကလူတွေအားလုံးကိုအကာအကွယ်ပေးဖို့ဆက်ပြီးပြက်ကွက်နေဦးမှာလားလို့မေးလိုက်ချင်ပါတယ်
။ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရင်းနဲ့ပတ်သက်လို့အခုချိန်ထိမအောင်မမြင်ဖြစ်နေတာဟာမြန်မာအစိုးရဘက်ကနိုင်ငံရေးအရာစိတ်ဆန္ဒမရှိလို့ဆိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒီကုလသမဂ္ဂအဖွဲ့ဝင်နိုင်ငံချုပ်ကဒီဆွေးနွေးပွဲမှာဆွေးနွေးကြပါတယ်။မစ္စယာဟီလီကတော့ဒီကိစ္စမှာကျူးလွန်တဲ့တာဝန်ရှိသူတွေကိုထိထိရောက်ရောက်အရေးယူဖို့အရေးကြီးတယ်လို့သူကထောက်ပြခဲ့ပါတယ်
။ Bring all the perpetrators to account.Guarantee citizenship. Many of the Rohingya populations had their citizenships before 1982.
ဒီကတာဝန်ရှိတဲ့ကျူးလွန်သူတွေကိုအရေးယူပါနိုင်ငံသားအခွင့်အရေးအတွက်အာမခံချက်ပေးပါ Rohingya တော်တော်များများက1982ခုနှစ်နိုင်ငံသားဥပဒေမဖြစ်လာခင်တည်းကနိုင်ငံသားအခွင့်အရေးရှိထားပြီးသားပါ Rohingya တွေပေါ်ခွဲခြားဆက်ဆံတဲ့ဥပဒေတွေညွှန်ကြားချက်တွေမူဝါဒတွေကိုပြန်သုံးသပ်ပြင်ဆင်ရပါမယ်ဒါပြီးရင်တော့လွတ်လပ်စွာသွားလာခွင့်နဲ့အခြားအခြေခံရပိုင်ခွင့်တွေကိုခံစားခွင့်ပေးရပါမယ်
အင်းနဲ့စုပြုံလိုက်တက်ဖြတ်မှုမှာတာဝန်ရှိတဲ့စစ်သားတွေကိုတနည်းမပြေခင်ပါလေမထင်မရှားပြန်လွှတ်ပေးခဲ့တာကိုကုလသမဂ္ဂကုစလေကထောက်ပြပါရတယ်။ဒါပြင်ဒီမှုကိုဖော်ထုတ်တဲ့ကိုဝါလုံးနဲ့ကုကျော်စိုးဦးတို့သတင်းတောက်နှစ်ဦးကိုသမရရဲ့လူငင်းခွင့်နဲ့ပြန်လွှတ်ပေးခဲ့တာပါဖြစ်ပြီးတော့သူတို့ပေါ်မှာပြစ်ဒဏ်ချထားတဲ့ဆွဲချက်ကနေပြန်ရောက်တာမဟုတ်ဘူးလို့သူကပြောပါရတယ်။အခုလက်ရှိမြန်မာနိုင်ငံနေဆက်တလျှောက်မှာဖြစ်နေတဲ့အကြက်တဲတွေနဲ့ပတ်သက်လို့လည်းအဲ့ဒီဒေသတွေကိုနိုင်ငံတကာအဖွဲ့အစည်းတွေတာရောက်ခွင့်ပေးဖို့မစ္စယန်ဟီလီကတောင်းဆိုပါရတယ
်။ I think Myanmar shouldallow access to all humanitarian aid workers and human rights aid human rights
ဆန္ဒရဲ့သူတွေရဲ့အဖွဲ့တွေလူခွေစောင့်ကြည့်သူတွေနိုင်ငံတကာသတင်းမီဒီယာသမားတွေကိုအဲ့ဒီပဋိပက္ခဖြစ်နေတဲ့ဒေသစီကိုတွားရောက်ခွင့်ပေးတင်ပါတယ်အဲ့ဒီပဋိပက္ခဒေသတွေကပြည်သူတွေဟာလူသားချင်းစာနာမှုအကူအညီတွေကိုမရတာ၈နှစ်၇နှစ်လောက်ရှိနေပါပြီ
ဒီမစ္စယန်ဟီလီရဲ့အထူးကုသလေတာဝန်နဲ့ပတ်သက်ပြီးတော့မြန်မာဆွေအဖက်ကတော့ကန့်ကွက်ထားပါတယ်မစ္စယန်ဟီလီဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အပြုသဘောမဆောင်တဲ့တုံ့သက်ချက်တွေကိုတောက်လျှောက်ရေးသားအစီရင်စာပြုစုလာတဲ့အတွက်ကြောင့်မလို့သူ့ရဲ့နေရာမှာအခြားသူတဦးနဲ့စားထိုးဖို့ဆိုပြီးတော့မြန်မာကိုယ်စားလှယ်ကနေအဲဒီအစည်းအဝေးအတွက်မှာပဲပြောဆိုထားပါတယ်။ Ranger အသုံးနှုတ်နဲ့ပတ်သက်ပြီးတော့လက်မခံတဲ့မြန်မာအစိုးရအနေနဲ့ဒီမစ္စယန်ဟီလီကိုလည်းမြန်မာနိုင်ငံတဲကိုပေးကွန်ကွက်မပေးခဲ့ပါဘူး။ဒါပေမဲ့လည်းမစ္စယန်ဟီလီကတော့သူ့ရဲ့တာဝန်နဲ့ပတ်သက်ပြီးတော့မြန်မာအစိုးရအနေနဲ့ပြန်လည်ပူးပေါင်းဆောင်ရွက်ဖို့နိုင်ငံတကာအနေနဲ့တညီတဲ့တိုက်တွန်းပြောဆိုဖို့ဆိုပြီးတော့လည်းဒီအစည်းအဝေးအတွက်မှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းသွားပါတယ်ခင်ဗျာ။
ကိုယ်တိုင်ယုံပြောပြသွားတာပါရှင်။ကျမတို့သောတာရှင်တွေအနေနဲ့ VOA ကိုစာလိုက်ကနေတစင်ဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။နားဆင်လို့တဲ့တေသချင်းတွေတောင်းယူလို့ရတယ်ဆိုရင် website စာလိုက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှတ်855ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်။သောတာရှင်တွေအနေနဲ့ကျမတို့ VOA ကိုနားဆင်ရမှာလွယ်ကူအဆင်ပြေစေမဲ့ VOA mobile apps တစ်ခုနဲ့လည်းမိတ်ဆက်ပေးပါရစေရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်
မန္တလေးမြို့နယ်ပတ်ဝန်းကျင်မှာနေထိုင်ကြတဲ့ VOA မြန်မာပိုင်းပရိသတ်အတွက်လည်းအထူးသတင်းစကားပါပြရစေရှင်။ VOA ရဲ့ရေဒီယိုဗီဒီယိုနဲ့သတင်းစာသားတွေကိုမိုဘိုင်းဖုန်းကနေအချိန်မရွေးအလွယ်တကူရယူနိုင်မဲ့ VOA Mobile Application ကိုဒေါင်းလုဒ်ထည့်သွင်းထားသူတွေအနေနဲ့လာမယ့်စနေနေ့နေ့လယ်တနာရီကနေညနေ6နာရီအတွင်းမန္တလေးမြို့ Diamond Plaza Shopping Mall မှာVOA ရဲ့အထူးလက်ဆောင်တွေလာရောက်ထုတ်ယူနိုင်ကြပါရဲ့ရှင်။ VOA ကအမှတ်တရပေးမဲ့လက်ဆောင်လေးတွေလာယူတဲ့အချိန်မှာအပန်းဖြေဖို့ဂီတဖျော်ဖြေပွဲအစီအစဉ်လည်းရှိနေပြီးသောရရှင်တွေရဲ့ဖုန်းတွေမှာ mobile application ထည့်ဖို့အခက်အခဲဖြစ်နေကြရင်လည်း VOA ကအဲ့ဒီနေရာမှာတခါတည်းထည့်ပေးဖို့အကူအညီပေးဖို့အစီအစဉ်ထားပါရဲ့။စနေနေ့နေ့လယ်တနာရီကနေ6နာရီအတွင်း Diamond Plaza ကိုလာခဲ့ကြဖို့ဖိတ်ခေါ်ပါရဲ့ရှင်။အခု American ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့ကိုကြည်ကြရအောင်ပါရှင်။ဒီကနေ့ကြာရောက်တဲ့243ချိန်မြောက်အမေရိကန်နိုင်ငံလွတ်လပ်ရေးနေ့အခမ်းအနားကိုအရင်နှစ်တွေကနဲ့မတူတမူထူးခြားစွာကျင်ပဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားခဲ့ပါတယ်။အစဉ်အလာမဟုတ်ဘဲစည်ရေးပြပွဲနဲ့သမ္မတကိုယ်တိုင်မင်ကွန်းပြောမဲ့အစီအစဉ်တွေပါဝင်တဲ့ဒီနှစ်အမေရိကန်လွတ်လပ်ရေးနေ့အခမ်းအနားကျင်ပမယ့်အပေါ်အမေရိကန်ပြည်သူတွေရဲ့အမြင်တချို့ကိုတော့ကိုရဲမင်းထွန်းကစူးစီးတင်ပြပေးပါမယ်ရှင်။
ဇူလိုင်လ၄ရက်နေ့မှာကြောက်တဲ့ဒီနေ့အမေရိကန်လွတ်လပ်ရေးနေ့အခမ်းအနားကိုအရင်နှစ်တွေကနဲ့မတူဘဲတမူထူးခြားစွာကျင်းပဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားထားပါတယ်။ပြင်သစ်အမျိုးသားနေ့ Bastille Day အထိမ်းမှချီတက်ပွဲအခမ်းအနားကိုပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့အတူတက်ရောက်ပြီးအားကျခဲ့တဲ့သမ္မတထရမ့်ကဒီနေ့အမေရိကန်လွတ်လပ်ရေးနေ့မှာချစ်တဲ့ပွဲတွေစည်ရပြပွဲတွေကိုပါထက်သွင်းကျင်းပမယ်အပြင်သူကိုယ်တိုင်ကလည်းမင်္ဂုံးပြောဖို့စီစဉ်နေပါတယ်။အခမ်းအနားမကျင်းပခင်တရက်အလိုဝါရှင်တန်ဒီစီမြို့တော်အတွင်းအခမ်းအနားကျင်းပမယ့်နေရာအနီးအနားမှာတင်ကားတချို့ကိုမြင်တွေ့နေရပြီဖြစ်ပါတယ်။အခုကြားရတဲ့အတန်ကတော့ဝါရှင်တန်မြို့တော်အတွင်းတင်ကားတွေရွှေ့ပြောင်းနေရာချတာတဲ့အတန်ဖြစ်ပါတယ်။ဒါကိုရက်ကြည့်နေတဲ့ကာရင်ကဒီနေ့လွတ်လပ်ရေးနေ့အခမ်းအနားပေါ်သူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်။
Well, I think it's way over the top this year. I'm not
ဒီကတော့ဒီနှစ်အခမ်းအနားကတိတ်ချဲကားပြီးလှုပ်လိမ့်မယ်လို့ကျွန်မထင်တယ်။ Donald Trump လို့ခေါ်တဲ့အတ္တများတဲ့လူတစ်ယောက်ကသူ့ရဲ့အတ္တကိုထုတ်ပြမယ်ဒီလိုပွဲမျိုးအတွက်အခွန်ထမ်းပြည်သူတွေရဲ့ပတ်စံတွေသုံးမှာတော့ကျွန်မသဘောမကျဘူး
။ TV တင်ဆက်သူတူဖြစ်ခဲ့ဖူးပြီးမှ Republican နိုင်ငံရေးသမားဖြစ်လာသူဒီပွဲကိုစီစဉ်နေတဲ့သမ္မတ Trump ပေါ်အခမ်းအနားကျင်းပမယ်အတိုင်းအတာကုန်ကြစည်းရိမ်နဲ့ပါတီဆွဲတွေကြောင့်ဝေဖန်သူတွေကမုံမြတ်တဲ့လွတ်လပ်ရေးနေတဲ့ဝါရှင်တန်ရဲ့ဘက်နှစ်ဖက်ကွဲနေတဲ့နိုင်ငံရေးကိုသွတ်သွင်းဖို့ကြံစီနေတယ်လို့ဆွဆွဲနေကြပါတယ်။ပုံမှန်ချစ်တဲ့ပွဲနဲ့မီရှူမီပန်းတွေဖောက်လို့ရှိတဲ့ဝါရှင်တန်ကလွတ်လပ်ရေးနဲ့အခမ်းအနားကိုနိုင်ငံတော်ကပြည်သူရာထောင်ပေါင်းများစွာတက်ရောက်ကြပါတယ်။သမ္မတမိန်ကွန်းပြောတာကိုနားထောင်ဖို့အတွက်ဖိတ်ကြားတဲ့အထူးလက်မှတ်တွေကိုလက်ခံရရှိထားပြီးဖြစ်တယ်လို့လည်း Republican နိုင်ငံရေးအုပ်စုတွေကပြောပါတယ်။တန်ချက်ကတင်ကားတွေကို Washington DC ကလမ်းပေါ်မှာမြင်တွေ့ရတဲ့ Florida ကအလဲလာတဲ့ခီးသွား Steve Covin ကသူ့အမြင်ကိုအခုလိုပြောပါတယ
်။ It being Independence Day, I suppose
လွတ်လပ်ရေးနေ့ဖြစ်တာနဲ့အညီလွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့ရတဲ့စစ်ရေးရှုထောင့်အမြင်နဲ့ကြည့်ရင်တင်ကားနဲ့လွတ်လပ်ရေးနေ့လိုက်ဖက်နေတယ်လို့ထင်ပါတယ
်။တမူထူးခြားစွာကျင်းပမယ်။ဒီနေ့လွတ်လပ်ရေးနေ့အခမ်းအနားနဲ့ပတ်သက်ပြီး American နိုင်ငံသားဖြစ်သူကိုဇံဝဲမောင်ကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ကျွန်တော်အမြင်ကတော့ American ကမ္ဘာပေါ်မှာစစ်အင်အားအကြီးဆုံးနိုင်ငံတစ်ခုပါပဲလေဒုတိယကမ္ဘာစစ်ပြီးကတည်းကအဲ့တော့အခုချိန်မှာ Iran နဲ့ Iraq နဲ့လည်းတင်းမာမှုရှိတယ်အခြားနိုင်ငံတွေကလည်းအရင်တော့တရုတ်တို့ရုရှားတို့ကလည်းစည်ရေးပြအခမ်းအနားရရှိတယ်ဆိုဒီချိန်မှာသူ့အနေနဲ့ American ရဲ့အင်အားကိုပြန်ပြီးရောလူတွေသတိရစေဖို့ပြတာပဲပေါ့နော်အဲ့တော့အင်အားအကြီးဆုံးဖြစ်တယ်ဆိုတဲ့ဟာကိုသူပြတင်တာပါပဲ
Democrat တွေကတော့နိုင်ငံရေးဟောပြောပွဲလုပ်ဖို့အခွန်ထမ်းပြည်သူတွေရဲ့ပတ်စံကိုတုံးနေတယ်လို့သမ္မတထရမ့်ကိုဆွဆွဲနေတယ်လို့ရုပ်သံဌာနကသတင်းဝေဖန်သူတချို့ကလည်း American စစ်တပ်ကိုနိုင်ငံရေးအယူအဆသွင်းနေတယ်ဆိုပြီးသူတို့ရဲ့စိုးရိမ်ပူပန်မှုကိုထုတ်ဖော်ပြောဆိုနေကြပါတယ်။အင်ဂျူတော်ကတော့သမ္မတမိန်ကွန်းဟာမျိုးချစ်စိတ်ကိုပဲအလေးထားပြောကြမှာဖြစ်ပြီးနိုင်ငံရေးအကြောင်းမပါဘူးလို့လည်းဆိုပါတယ်။ Washington DC ကလင်ကွန်းအမတ်တရအဆောက်အဦရှိမှာဒေသစံတော်ချိန်ညနေ6နာရီမှာကျင်းပမယ်လွတ်လပ်ရေးနေ့အခမ်းအနားမှာကြည်တက်ကဘရက်ဒလီအမျိုးအစားတန်ချက်ကယင်တွေ M1 Abrams တင်ကားတွေပါဝါမှာဖြစ်တယ်လို့ဝေဟင်မှာတော့ B2 Stealth ဘုံးကျဲလေယာဉ်တွေ F-35 နဲ့ F-22 တိုက်ပွဲဝင်လေယာဉ်တွေနဲ့ V-22 လေယာဉ်တွေနဲ့အတူ American သမရစီးတဲ့ Marine 1ရဟတ်ယာဉ်နဲ့ Air Force 1 Boring လေယာဉ်ကြီးလည်းပါဝါမှာဖြစ်ကြောင်းပါခင်ဗျာ
ကိုရန်မင်းထွန်းပြောပြသွားတဲ့အမေရိကန်လွတ်လပ်ရေးနေ့အခမ်းအနားအကြောင်းဖြစ်ပါရဲ့ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းမိနစ်30စာအစီအစဉ်မှာတော့ဥကျော်ဇန်သားရဲ့မြန်မာအရေးသုံးသပ်ချက်အီဒီယန်အုံအင်္ဂလိပ်သင်ခန်းစာသူယုံကြည်ရအစီအစဉ်နဲ့အတူကမ္ဘာသတင်းတွေထဲမှာရေးသားထားကြတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့။ VOA ရဲ့ကြာသာပတင်းနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာပါရှင် VOA American အတန်ရဲ့ကြာတာပရင်းနေမနဲ့ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 50 51ဒုတိယနာရီဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါပြီရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ချောင်းကောက်နှုတ်ချက်အီရန်သုံးသင်ခန်းစာဥကျော်ဆန်သားရဲ့မြန်မာအရေးဆွေးနွေးကံပြန်လဲထုတ်လွှင့်ချက်အစီအစဉ်မှာတော့မြန်မာပြည်မှာဖြစ်နေတဲ့ပြဿနာအလုံး2008ခြေဥ်အပေါ်မူတည်နေသလားဆိုတာနဲ့ပတ်သက်ပြီးရှင်းနေဦးကြည်မြင့်နဲ့ဆွေးနွေးထားတာကိုနားဆင်ကြရမှာပါရှင်အခုအရင်ဆုံးတော့ data ရင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ဟောင်ကောင်မှာအစိုးရစန့်ကျင်စန္ဒပြမှုတွေကိုဗြိတိန်ကထောက်ခံလိုက်တာဟာထင်ထင်ပေါ်ပေါ်ကြားဝင်နှောက်ယှက်တာဖြစ်တဲ့အကြောင်းတရုတ်အစိုးရကစွပ်စွဲပါတယ်။ဗြိတိန်ကလည်းဟောင်ကောင်ကိုလွှဲပြောင်းပေးချိန်ကနှစ်နိုင်ငံကြားသဘောတူထားတဲ့အချက်တွေကိုဖောက်ဖျက်ရင်းကြီးမားတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်နေရလိမ့်မယ်လို့တရုတ်အစိုးရကိုသတိပေးပါတယ်။ဒီမိုကရေစီရေးထောက်ခံသူတွေကတော့ဟောင်ကောင်လူထုလွတ်လပ်အောင်လုပ်ပေးဖို့ဗြိတိန်မှာတာဝန်ရှိသလိုတရားဝင်လည်းလုပ်နိုင်တဲ့အတွက်အခုထက်ပိုပြီးဗြိတိန်ဘက်ကဆောင်ရွက်ပေးဖို့တိုက်တွန်းကြပါတယ်။Henry Rushway ရဲ့သတင်းလွှာကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။ဟောင်ကောင်ကိုတရုတ်အုပ်ချုပ်မှုအောက်ဗြိတိန်ပြန်လည်လွှဲပြောင်းပေးခဲ့တဲ့22နှစ်မြောက်ဖြစ်တဲ့ဒီနှစ်ထဲမှာအကြမ်းဖက်ဆန္ဒပြမှုတွေနဲ့အတူနှစ်ပတ်လည်နေ့ကျရောက်တဲ့တင်းနှင်းလာနေကတော့တရုတ်အုပ်ချုပ်မှုကိုမကျေနပ်ကြောင်းဒေသခံတွေကထင်ထင်ရှားရှားပြသခဲ့ကြတာပါ။ဟောင်ကောင်မှာပြစ်မှုကျူးလွန်သူလို့တန်တဲ့ရှိသူတွေကိုတရုတ်ပြည်မှကြီးကိုလွှဲပြောင်းခွင့်ပြုမဲ့ဥပဒေသစ်တွေပြတ်ထန်းဖို့အာဏာပိုင်တွေကကြိုးစားလာတဲ့အတွက်ဟောင်ကောင်တလွှားဆန္ဒပြမှုတွေဖြစ်ပွားခဲ့တာပါဒီလိုဥပဒေမျိုးပြဋ္ဌာန်းဖို့လုပ်တာဟာဟောင်ကောင်ကိုလွှဲပြောင်းပေးခြင်းကချုပ်ဆိုခဲ့တဲ့သဘောတူညီချက်ကိုချိုးဖောက်တာဖြစ်ကြောင်းဗြိတိရှ်နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန့်ကအင်္ဂါနေ့မှာတရိပ်ပေးလိုက်ပါတယ
် The UK signed an internationally binding legal agreement in 1984
တနင်္ဂနွေနေ့နှစ်မျိုးနဲ့အုပ်ချုပ်ခွင့်ရှိတဲ့နိုင်ငံတကာလိုက်နာရမယ့်သဘောတူညီချက်တရက်ကို1984ခုနှစ်မှာဗြိတိန်ကလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးဒါဟာဟောင်ကောင်လူထုအတွက်အခြေခံလွတ်လပ်ခွင့်တွေပေးထားတာဖြစ်ပါတယ်ကျွန်တော်တို့ကဒီသဘောတူညီချက်အတိုင်းအပြည့်အဝရပ်တည်မှာဖြစ်သလိုဟောင်ကောင်လူထုဘက်ကလည်းအပြည့်အဝရပ်တည်မှာပါတကယ်လို့တရုတ်ဘက်ကဒီနိုင်ငံတကာတရားဝင်သဘောတူညီချက်ကိုမလိုက်နာဘူးဆိုရင်ကြီးမားတဲ့အကျိုးဆက်တွေကြုံရမှာပါ
ဗြိတိန်ရဲ့အခုလိုပြောဆိုချက်အတွက်တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဂန်ရှောင်ကဗုဒ္ဓဖူးနေမှာပဲပြန်လဲတုံ့ပြန်လိုက်ပါတယ
်။ယင်းဆောင်တုံ့ဘူးတုံ့ကျို့ရ守護
ဗြိတိန်ဟာဟောင်ကောင်ကိုနေရာတိုင်းမှာအကာအကွယ်ပေးမယ်နေရာမှာနေမယ်ဆိုရင်ဒါဟာခံယူမှုလွဲမှားတာတက်တက်ပါပဲလို့မန်ဒရင်းဘာသာနဲ့ပြောသွားတာပါ။ဒါအပြင်ဟောင်ကောင်ကိုဗြိတိရှ်တွေအုပ်စိုးနေတဲ့အချိန်တုန်းကရောဒီမိုကရေစီရေးပြောဆိုမှုတွေရှိသလားလို့မစ္စတာဟန်ကိုမေးချင်ကြောင်းနဲ့အဲ့ဒီအချိန်တုန်းကဟောင်ကောင်သားတွေအနေနဲ့ဆန္ဒပြခွင့်တောင်မရှိဘူးလို့ပြောသွားတာပါအခုဖြစ်ရဟာတရုတ်အစိုးရအတွက်တရုတ်ဗြိတိန်ဆက်ဆံရေးတယ်မကပဲဒီတဲ့ပို့ပြီးကြေပြန့်မှုရှိနေတယ်လို့လန်ဒန်တက္ကသိုလ်ကနိုင်ငံရေးတုံ့တက်သူပါမောက်ခစတီဗ်ဆန်ကပြောပါတယ
် The key issue here really is not only about our obligations to Hong Kong
ဒီနေရာမှာအဓိကပြဿနာကဟောင်ကောင်နဲ့ပတ်သက်ပြီးဂျီတင်ကလှုပ်ဆောင်ပေးရမယ့်တာဝန်ဝတ္တရားမဟုတ်ပါဘူးနိုင်ငံတကာသဘောတူညီချက်တွေကိုတရုတ်ကဘယ်လိုလိုက်နာဆောင်ရွက်တယ်ဆိုတာပါ
1998ခုနှစ်ကဟောင်ကောင်ကိုတရုတ်လက်လွှဲပြောင်းပေးလိုက်တာဟာဗြိတိရှ်အုပ်ချုပ်မှုလုံးဝအပြီးသတ်သွားပြီလို့အများကရှုမြင်ကြပါတယ်အဲ့ဒီအချိန်ကဟောင်ကောင်မှာဗြိတိရှ်အုပ်ချုပ်ရေးအမှုဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့တဲ့ခရစ်ပက်တန်ကတော့ဗြိတိန်အနေနဲ့အခုတည်းပို့ပြီးလှုပ်ဆောင်ပေးဖို့လိုလားတယ်လို့ပြောပါတယ်
We should have a sense of honor about Hong Kong and we should have a specific sense of our obligations.
ဟောင်ကောင်နဲ့ပတ်သက်ပြီးကျွန်တော်တို့ကဂုဏ်ယူသင့်တယ်လို့ဟောင်ကောင်သားတူချင်းစီအတွက်ကျွန်တော်တို့မှာတာဝန်ရှိတယ်ဆိုတဲ့အသည့်ရှိတင်ပါတယ်။ဆိုလိုချင်တာကအဲ့ဒီမှာဖြစ်ပြနေတာတွေအတွက်ထုတ်ဖော်ပြောဆိုရမယ်ဆိုတဲ့အတိတ်ပဲပါ
။ဒါပေမဲ့ Britain EU ကနေခွဲထွက်တဲ့ကိစ္စရှိနေတာကြောင့် Britain နိုင်ငံအတွက်ရွေးချယ်စရာကအကန့်အသတ်ဖြစ်နေတယ်လို့ပမောက္ခ Steve Sang ကပြောပါတယ
်။ China is a rising power
တရုတ်ကအင်အားကြီးထွားလာနေတာဖြစ်ပြီးဒုတိယအင်အားအကြီးဆုံးဖြစ်ဖို့အလားအလာရှိနေပါတယ်ဒီအချိန်မှာဗြိတိန်ကတော့သူ့အနာဂတ်တောင်မရေရာတဲ့အနေအထားဖြစ်နေတာပါဒါကြောင့်အခုလိုအချိန်မျိုးမှာတရုတ်နဲ့ဘယ်အငင်းပွားမှုမျိုးကိုမဆိုဖြည့်ရှင်းဖို့ကြိုးစားရမှာဗြိတိန်ရဲ့အနေအထားကတရုတ်လောက်မကောင်းပါဘူ
းတရုတ်အစိုးရကတော့ဆန္ဒပြမှုတွေဟာပြည်ရင်းရေးတစ်ခုပဲဖြစ်ပြီးဒါကိုဝင်ရောက်နှောက်ယှက်ဖို့အတွက်ပြည်ပဘယ်နိုင်ငံကပဲဖြစ်ဖြစ်ကြိုးစားမယ်ဆိုရင်အောင်မြင်မှာမဟုတ်ဘူးလို့ပြောပါတယ်
ဒ တခင်မျိုးသက်ပြပြသွားတာပါရှင်ခုဆက်ပြီးနားဆင်ရမယ်ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင့်သတင်းဆောင်ပါတွေကိုတော့မူလဆောင်ပါရှင်တွေရဲ့အဘော်မပြတ်ဦးကျော်စံသားနဲ့တူကောက်နှုတ်တင်ပြပေးထားပါတယ်ရှင
်ရခိုင်ပြည်နယ်ကိုဘင်္ဂလားဒေ့ရှ်လက်အောက်ထဲဖို့အမေရိကန်တွတ်တော်အမတ်အဆိုပြုချက်အခြေအမြစ်မရှိဆိုတဲ့ခေါင်းစဉ်နဲ့ The Economic Times မှာဒီပင်ဂျန်ရိုက်ချောဒရီရေးရာကိုဖတ်ရပါတယ်ရခိုင်ပြည်နယ်ကထွက်ပြေးပြီးစစ်တကောင်းမှအခြေချနေရတဲ့ရိုဟင်ဂျာတွေကြောင့်မြန်မာနိုင်ငံကရခိုင်ပြည်နယ်ကိုဘင်္ဂလားဒေ့ရှ်အောက်သွတ်သွင်းဖို့အမေရိကန်ကွန်ဂရက်လွှတ်တော်မှအဆိုပြုချက်တရက်ဟာတောင်အာရှဒေသအတွင်းပြင်းထန်တဲ့နယ်မြေဆိုင်ရာအဆိုထွေးကိုဖြစ်စေနိုင်တယ်လို့စာရေးပါတယ်ဒီအဆိုပြုချက်ကိုဂျွန်လ7ရက်နေ့တုန်းကတောင်အာရှဆိုင်ရာနိုင်ငံတော်ဘတ်ဂျက်ကြားနာပွဲမှာပြုလုပ်ခဲ့တာဖြစ်တယ်လို့အမေရိကန်မီဒီယာတွေကဖော်ပြတယ်ဆိုတဲ့အကြောင်းရေးသားထားပါတယ်မြန်မာနိုင်ငံတွင်းကရခိုင်ပြည်နယ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံလက်အောက်ထည့်သွင်းရေးအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့စဉ်းစားဖို့အာရှပစိဖိတ်ရေးရာဆပ်ကော်မတီဥက္ကဋ္ဌအောက်လွှတ်တော်အမတ်ဘရက်ဒလီရှာမန်ကအကြံပေးခဲ့တယ်လို့ဆိုထားပါတယ်။ဒါဟာနိုင်ငံတွေရဲ့နယ်မြေတည်တံ့ခိုင်မြေရေးနဲ့အချုပ်အခြာအာဏာပိုင်ဆိုင်ရေးကိုမလေးမစားပြုလုပ်ခြင်းဖြစ်တဲ့အတိတ်ပဲမရှိတဲ့အယူအဆပေါ်မှာအခြေခံထားတဲ့အခြေအမြစ်ကင်းမဲ့တဲ့လုပ်ရဖြစ်တယ်လို့မြန်မာနိုင်ငံအစိုးရဘက်က The Economic Times ကိုပြန်ကြားခဲ့တယ်လို့ဆိုပါတယ်။တောင်ဆူဒန်နဲ့ဆူဒန်နှစ်ချမ်းကွဲခဲ့တာအမေရိကန်ကထောက်ခံခဲ့တဲ့ကိစ္စကိုရည်ညွှန်းပြီးရိုဟင်ဂျာတွေရဲ့နိုင်ငံသားအခွင့်အရေးကိုကာကွယ်ဖို့အမေရိကန်ကဘာကြောင့်မလုပ်ရမှာလဲလို့လဲမစ္စတာရှာမင်ကမေးခွန်းထုတ်တယ်လို့ဖော်ပြထားပါတယ်ရိုဟင်ဂျာတွေကိုမြန်မာနိုင်ငံကတာဝန်မယူနိုင်ရင်အဖိနှိပ်ခံတွေကိုတာဝန်ယူနိုင်တဲ့ဘင်္ဂလားဒေ့ရှ်လက်အောက်ရခိုင်ကိုထည့်လိုက်တာဟာသဘာဝကျတယ်လို့လဲမစ္စတာရှာမင်ကဆိုထားပါတယ်ဒီအဆိုပြုချက်ကိုထရမ့်အဆိုရကလိုက်နာအကောင့်ထဲပေါ်ဖို့ဆုံးဖြတ်ခဲ့ရင်တော့ပြဿနာအကြီးအကျယ်တက်လာလိမ့်မယ်လို့ဆိုပါရယ်အိန္ဒိယနိုင်ငံဟာဘင်္ဂလားဒေ့ရှ်နဲ့ရောမြန်မာနိုင်ငံနဲ့ပါဆက်ဆံရေးကောင်းမွန်ပြီးတော့နိုင်ငံတစ်ခုရဲ့အချုပ်အခြာအာဏာပိုင်နယ်မြေတည်တံ့ခိုင်မြေရေးချိုးဖောက်မဲ့ကိစ္စကိုမထောက်ခံဘူးလို့လည်းရေးသားထားပါရယ်တစ်ဆက်တည်းမှာပဲအမေရိကန်လွှတ်တော်အမတ်ရဲ့အဆိုပြုချက်ရိုဟင်ဂျာပြန်သွားရေးအတွက်အထောက်အကူပြုနိုင်တယ်လို့ဟာဆန်ပြောကြားခြင်းဆိုတဲ့ခေါင်းစဉ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ် dailysun.com မှာလည်းပဲဆောင်းပါးတစ်ခုဖတ်ရပါတယ်။အဲ့ဒီထက်အဓိကအချက်တွေကိုကောက်နှုတ်တင်ပြရမယ်ဆိုရင်မြန်မာနိုင်ငံကိုအမေရိကန်ကအထောက်ပံ့ရဆိုင်ဖို့ဆိုတာဟာရိုဟင်ညာတွေပြန်လက်ခံရေးအတွက်မြန်မာနိုင်ငံအပေါ်ပူပြီးဖိအားပေးနိုင်လိမ့်မယ်လို့ထင်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံပြန်ကြားရေးဝန်ကြီးဒေါက်တာဟာဆန်မာမူဒ်ကပြောတဲ့အကြောင်းရေးသားထားပါတယ်။ရခိုင်ပြည်နယ်ကိုဘင်္ဂလားဒေ့ရှ်လက်အောက်ထက်မဲ့ကိစ္စကတော့အမေရိကန်လွှတ်တော်အမတ်ရဲ့အဆိုပြုချက်သာဖြစ်တယ်ဒီကိစ္စအပေါ်မှာသူ့အနေနဲ့ဘာမှမပြောလို့ဘူးလို့လည်းပဲဝန်ကြီးဟာဆန်ကပြောကြားသွားကြောင်းရေးသားထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကထုတ်ဝေတဲ့ Washington Post သတင်းစာမှာအစိုးရတချို့ဟာအင်တာနက်သုံးဓာတွေထိန်းချုပ်ဖို့နှီးလန့်ရှာနေကြတယ်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့သတင်းတစ်ပုဒ်ကိုဖတ်ရပါတယ်ကမ္ဘာကြီးနဲ့ချိတ်ဆက်ပြီးအင်တာနက်ကိုလှိုင်းလှိုင်းကြီးသုံးနေကြတဲ့အချိန်မှာအင်တာနက်ကွန်ရက်ကိုထိန်းချုပ်ဟန့်တားလို့ရမယ့်အချက်ရဲ့လို့တစ်ချက်တလေတောင်မရှိဘူးလို့ထင်ရပါတယ်တကယ်တမ်းကတော့အင်တာနက်ဟာခလုတ်ကသင်းတွေကိုဖျက်ဆီးနေရတဲ့ရေလိုပါပဲလို့ရေးထားပါတယ်အင်တာနက်စာမျက်နှာတွေမှာလိုချင်တဲ့အချက်လက်ကိုရှာဖွေရမှအသုံးပြုတဲ့ www world wide web ဆိုတဲ့ software ကိုစတင်တီထွင်ခဲ့တဲ့ကွန်ပျူတာသိပ္ပံပါမောက်ခတင်ဘန်နာလီကအင်တာနက်ကိုကဘာကုန်ကျဲသွေးသုံးဖို့ရည်ရွယ်ခဲ့တာဖြစ်ပြီးအစိုးရတရရက်ကုမ္ပဏီတစ်ခုခုကထိန်းချုပ်ဖို့မဟုတ်ကြောင်းပြောပါတယ်အမေရိကန်သမ္မတဟောင်းဘီလ်ကလင်တန်ကလည်းတက္ကရာ2000လုံးကတရုတ်ကအင်တာနက်ထိန်းချုပ်တာဟာနိုင်ငံမှာဂျယ်လီကတ်တယ်လို့ပဲလို့ပြောခဲ့ပါတယ်အခုခေတ်မှာတော့မြန်မာနိုင်ငံဆူဒန်နဲ့အီသီယိုပီးယားကပြည်သူတွေဟာအယိုးရှင်းဆုံးဥပမာတွေဖြစ်လာကြပါတယ်အဲ့ဒီသုံးနိုင်ငံစလုံးကအစိုးရတွေဟာနိုင်ငံအတွင်းအကြက်အတဲနဲ့ရင်ဆိုင်ရချိန်မှာအင်တာနက်ကိုပိတ်ပစ်ဖို့ဆုံးဖြတ်ခဲ့ကြပါတယ်။အခုလိုအင်တာနက်ဖြတ်တောက်လိုက်တာကအင်တာနက်ဟာအမှန်တကယ်ကမ္ဘာလုံးဆိုင်ရာအဖြစ်ရှိမနေပဲအစိုးရတွေကဖွင့်နိုင်ပိတ်နိုင်နေဆိုတာကိုပြသလိုက်တာဖြစ်တယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံကအာဏာပိုင်တွေဟာဇွန်လ20ရက်နေ့ကစလို့ရခိုင်နဲ့ချင်းပြည်နယ်အတွင်းမြို့နယ်6ခုမှာအင်တာနက်ကိုပိတ်ပင်ခဲ့ပါတယ်။ဒါဟာလုံခြုံရေးနဲ့ပြည်သူလူထုအကျိုးစီးပွားအတွက်ဖြစ်တဲ့အကြောင်းနဲ့အင်တာနက်ဟာပြည်ပခန့်ဖြစ်ရာဖြစ်ကြောင်းတွေကတခုဖြစ်နေတယ်လို့လည်းမြန်မာတာဝန်ရှိသူတို့ကပြောပါတယ်။ညှဉ်းပန်းနှိပ်စက်ခံရတဲ့ရိုဟင်ဂျာတွေတယောက်နဲ့တယောက်ဆက်သွယ်ကြဖို့နဲ့ကမ္ဘာကြီးနဲ့ဆက်သွယ်ရဖို့အင်တာနက်ဟာအသက်တမျှအရေးပါပါတယ်။ဒါအပြင်မြန်မာအစိုးရဟာပြည်ပခန့်ဖြစ်ရာဒေသတွေမှာအင်အားသုံးဖြိုခွဲထားတဲ့နေရာတွေကိုသတင်းတောက်တွေနဲ့နိုင်ငံတကာလေ့လာသူတွေတွားရောက်ဖို့ကိုလည်းပိတ်ပင်ထားပါတယ်။
အင်တာနက်ဝက်ဘ်ဆိုက်တွေကိုထိန်းချုပ်နိုင်ဖို့အင်တာနက်အသုံးပြုမှုဖြတ်တောက်တဲ့နည်းလမ်းတစ်ခုတည်းရှိတာမဟုတ်ပါဘူး။အာဏာရှင်အစိုးရတွေဟာသတင်းမှားတွေနဲ့အကောင့်တူတွေသုံးတဲ့နည်းလမ်းတွေနဲ့လည်းသတင်းမှန်တွေကိုဖုံးကွယ်ဖို့နည်းလမ်းတွေအသုံးပြုလာကြတယ်လို့လည်းရေးသားထားပါတယ်။အပြည့်အစုံကတော့ဇူလိုင်လ3ရက်ဝါရှင်တန်ပို့သတင်းစာမှာဖတ်ရှုနိုင်ပါတယ်ရှင်။
ဖီယိုရဲ့ကြာသပတင်းနေ့မနက်ခင်းစီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။အခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လလတ်တန်ကစီစဉ်ပို့ချထားပါရဲ့ရှင
်။ဒီကိမ်းနဲ့တင်ပြမယ့် idiom အသုံးက
might is right
ပဲဖြစ်ပါတယ်။စာလုံးပေါင်းကMIGHT might ga in a ISRIGHT right ga mana so ro sgoi khun ye dai yai de be ga ro in a tou na ma ne so de tbo myu phit par de idiom de be ga le shi ma de naingan ma ana shi song da ma mho kaba paw ma ana shi song naingan ga nga lout chin na nga lout me nga lout da ma ne ငါမှအင်အားရှိလို့အင်အားငါတုံးတာမှတ်နေလို့ခံယူထားတာမျိုးဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် In this world today there are still a few leaders who think might is right
ဒီကိကဘာပေါ်မှာအနာရှိရင်ရှိလို့တုံးတာဟာမှတ်နေတုံးတင်တယ်လို့လက်ခံတဲ့ခေါင်းဆောင်တချို့ရှိနေစေဖြစ်တာတွေ့ရတယ်လို့ထိပေရပါတယ်
In this world today, there are still a few leaders who think might is right.
Anna, she's on a Anna go don't be pishina. Manelu, you sign idiom at the uya, belu piomle.
Might is right.
Lu piolu ya bari. Eragaro, digrimine, timbiagere, idiom at the ume pipari.
American Style English သင်ခန်းစာကိုဒေါ်လလတ်တန်စီစဉ်ပို့ချပေးခဲ့တာဖြစ်ပါရဲ့ရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုဆက်ပြီးတော့နားဆင်ကြရအောင်ပါ။ရခိုင်ပြည်နယ်ပြဿနာပြေလည်ရေးဟာပြည်ထောင်စုတစ်ခုလုံးရဲ့တိုင်းရင်းသားပြဿနာလိုပဲ2008အခြေခံဥပဒေကိုပြင်ဆင်နိုင်မှပြေလည်နိုင်မယ်လို့ရှေ့နေဦးကြည်မြန်ကပြောပါရယ်။ရခိုင်ဘက်ကလူတချို့မှတင်းမာတဲ့လူမျိုးရေးအယူဆရှိနေသလိုမြန်မာတချို့ကလည်းဗမာတချို့ကလည်းလူမျိုးရေးအမြင်နဲ့ကြည့်နေကြတယ်လို့လည်းပြည်ထောင်စုရှေ့နေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ဥက္ကဋ္ဌကဆိုပါတယ်အသေးစိတ်ကိုဦးချင်းမြင့်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဦးချင်းမြင့်ခင်ဗျာဒီကနေ့ကျွန်တော်မေ့ကျင်တဲ့အကြောင်းအရာကရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပါတယ်ရခိုင်ပြည်နယ်မှာစစ်ပွဲတွေဖြစ်နေတဲ့အတွက်ရခိုင်ပြည်နယ်အထူးသဖြင့်မြောက်ပိုင်းဒေသမှာဒေသခံအပြစ်မဲ့တဲ့သူတွေသေဆုံးရတာနောက်ပြီးတော့စစ်တပ်ဘက်ကသူတို့ကိုမသင်္ကာလို့ဆိုပြီးခေါ်ယူစစ်ဆေးမေးမြန်းပြီးတော့ဇီသွားတယ်မကြာခဏကြာနေရပါတယ်ဆိုတော့ဒီကိစ္စကိုတရားဥပဒေနဲ့တားဆီးနိုင်ကြအကြောင်းတစုံတရာမရှိဘူးလားခင်ဗျာ
ဒီဥစ္စာကတော့အင်းနာကြီးပဲဗျာတရားဥပဒေကြီးကစိုးမိုးရမှာပေါ့သူတရားဥပဒေနဲ့အမှုဖြစ်နေတာပေါ့ဒီတချင်းကြီးနဲ့မှာ50ကနေ56ဒီဘာမျိုးလုပ်နေတာကြီးလဲဒီလိုရခဲ့အချိန်တော့အခုဒီခိုင်မာဖြစ်နေတယ်လို့ပဲဗျာပြောင်းစားနေကြပဲကျွန်တော်နေမိုးမောက်ဆိုရင်တော့တလတစ်ခါဝင်ကြည့်တယ်ဟာအဲ့လိုတူတက်တူတက်နဲ့ကျွန်တော်ခိုင်မာနေတော့ဒီကြီးနေမှာနေရခဲ့တာကျွန်တော်လည်းတက်ကုန်တယ်ဖခါမီကျွန်တော်လည်းဘောဆောင်နဲ့ရောက်သွားကျွန်တော်တပည့်လည်းဒီဘောဗျာအဲ့လိုဖြစ်တတ်နေတော့ဒီပြည်တွင်းစစ်ကတော့အဲ့လိုပဲဖြစ်နေတာတိုးတော်လည်းအခုအစကပုံပုံပြင်းလဲလာလို့ဒီတော့မလို့အဲဒီလိုကြီးနေရလဲဖြစ်လာပြီဖြစ်လို့တော့မဖြစ်နေတော့ဘူးလို့ကျွန်တော်ကတော့
ဒီလိုမျိုးဆက်ပါလေဗျာ။ဦးကြီးမြင့်ယူဆသလိုပဲတခြားပုဂ္ဂိုလ်တွေအထူးသဖြင့်နိုင်ငံရေးအဖြစ်တာဝန်ရှိတဲ့ပြည်သူ့လွှတ်တော်အမတ်တွေဖွဲ့စည်းအတိုင်းဝိုင်းတွေတော်တော်များများလည်းပဲဒီကိစ္စကိုထိထိရောက်ရောက်ဟန်တားဖို့ပြောကြဆိုကြတယ်သိမကြဘူးခင်ဗျာ။အဲ့လိုဟာကောလှုပ်ရှားမှုတွေရှိပါရဲ့လားခင်ဗျာ။အထူးသဖြင့်နိုင်ငံရေးအတိုင်းဝိုင်းကသူတို့ဟန်တားဖို့ကြိုးစားတော်နေရှိပါရဲ့လားခင်ဗျာ။အ
ဲကျွန်တော်အခိုင်အမာဒီအောင်မှုအရေးကိုပြောဖို့ကျွန်တော်နှစ်ကြိမ်လောက်တက်ပါတယ်။အဲ့ဒီအခါကျတော့မျိုးမျိုးရဲ့ရဆိုင်တယောက်ကအဲဒီကလူလာပိုင်နေသူကတော့သူ့နိုင်ငံရေးဒီသာစစ်ကြေးပြောတာပဲဒီရရဆိုင်ရေးဒီကြောင့်လည်းအယူလို့ဆိုတော့သူ့လူကိုဟာလေကျွန်တော်တို့ရဆိုင်ကြီးနဲ့လွတ်လပ်သွားမှာဆိုလို့လွတ်လပ်သွားမှာဟုတ်ကြောက်လို့ဒုက္ခလားဆိုပြီးတော့ဒီလိုတစ်ဖက်ကလည်းတင်းပါတယ်ဆိုရှိတယ်ဗျာဒီဘက်ကလည်းအဲ့လိုပဲဟာပဲဒီရဆိုင်ကြီးကဒီမျိုးရင်းနဲ့ တဲ့ကိုယ်ကတော့ဘယ်ပေးလို့ရမလဲဆိုတဲ့ဒီဘက်ကအုပ်ကြီးကြီးလို့ဘက်ကလည်းအားလို့အနိုင်တိုက်မှာမင်းတို့မရှိနေဆိုတဲ့အပေါ်သားရဲ့ရှိတယ်ကျွန်တော်ကတော့ဒီမှာဘာပြောလိုက်လဲဆိုတဲ့အခါကျတော့မရဘူးကျွန်တော်ကချင်းကြီးတွေမှာဓာတ်တွေတူရှိခဲ့တယ်အဲ့တော့ဒီလိုစစ်စစ်ပြင်းတဲ့ရောဝါကျွန်တော်ကြာပြီးတော့အဖြေရှားမှရမယ်ဒီတိုင်းဆိုတော့ဘာဖြစ်လို့ဒီလိုကျွန်တော်တော့အဲ့လိုပြောလဲတော့ဒီကနေ့နောက်တစ်ခုကတော့ကျွန်တော်အစ်ပြောခြင်းလေလားဘာပြောခြင်းလဲဆိုတော့အကျဉ်းကြီးအထက်ကစနာပြီအကျဉ်းကြီးအထက်ကစနာပြီပါလဲဆိုတော့တော်သူ့အကြီးကိုအကောင်းဆောင်နေအဆက်ဆက်ပေါ့ဗျာဆရာနာကြီးတို့ရောတော်တော်လက်ထဲကိုပုံအပ်ထားလို့တော့မရတော့ဘူးနော်သူကသူတို့ကြီးတော့မတည့်သူတို့ကြီးတော့မအာနာလူကြီးကအာနာတပည့်တို့ကလည်းအဲ့တော့ဒီတော်သူ့အကြီးဆိုလို့ရှိရင်ဖက်ဒရယ်ကိုပေးပြီးတော့ဘာဘူးလေကကိုချင်းကြီးရှိတယ်လေအောက်ချုပ်မှာဖြစ်တော့မယ်ရမ်းလို့တော့မမြင်တော့ဘူးကွာနိုင်ငံကြီးကျွန်တော်ဒါတော့အဖို့လေးလုံးပြောပါတယ်ကျွန်တော်ကိုချင်းကြီးတွေမှာဒီလိုဒီလိုတော့ပြောပြမှာကျွန်တော်ဒီကားတွေပြောပြတယ်အခုလည်းဒီကားကိုကျွန်တော်ဆက်ပြောပါတယ်ကွာ
ဟုတ်ကဲ့အဲ့ဒါကတော့နောက်ဆုံးပိတ်အဖြေပေါ့အဲ့ဒီအဖြေကိုရောက်ဖို့ကလည်းပဲဒီအဆင့်တွေကိုနိုင်ငံကြီးသမားတွေလွှတ်တော်တွေဒါကိုဖြတ်သန်းသွားမှာဟုတ်ကူကြီးမင်းအဲ့ဒါကိုဖြတ်သန်းဖို့ကလွယ်ပါမလားဒီသဘောထားဒီကိုကြီးမင်းစောစောကပြောတဲ့မြောင်းမှန်းချက်ဖက်ဒရယ်ပြည်ထောင်စုဖြစ်လာရေးအကောင့်တွေဖော်ဖို့အတွက်ကရော
ကျွန်တော်တို့ကတော့မမိတ်မတည်ယုံကြည်ရဗျာကျွန်တော်တို့ကတော့စပြောနေပြီတော့ဒီနေ့ကျွန်တော်တို့ဗမာပြည်လည်းပဲလက်ခံရပြီတော့ဒေါ်စားမျိုးလက်ခံပြီးစစ်တပ်မတော်လည်းလက်ခံပြီးဖက်ဒရယ်ကတော့ဆံတော့တော့လည်းပဲပြောနေမယ်ရှိသေးတယ်လက်တွေပြေးပြေးကျက်ဖို့ပဲအဖြစ်ကဖို့ပြောတယ်ကျွန်တော်တို့တော့လက်ခံရပြီဒီမှာလွယ်လို့ပိုစီကျူးချင်းနဲ့ဒီအုပ်ချုပ်တာလွယ်လို့ဒါတွေတကယ်လွယ်လို့သူ့ရာဆွေးမကြည့်ပါအဲ့ဒါတော့ကျွန်တော်အတိအကျပဲအဲ့ဒီလိုပဲရှေ့ကျဖြစ်ခဲ့ကြရမှာလေဟာ
အဲ့ဒီကိုမရောက်ခင်လောလောဆယ်ဖြစ်နေအချိန်နဲ့ပတ်သက်ပြီးနဲ့ပြန်ကောက်ချင်ပါတယ်အခုရခိုင်ပြည်နယ်ရဲ့ပြည်သူတွေခံနေရတဲ့ဒုက္ခတွေငြိမ်းချမ်းမှုရရှိဖို့အတွက်ဥဧသာအောင်ခေါင်းဆောင်တဲ့အဖွဲ့တစ်ခုကိုတာဝန်ပေးထားတာတွေ့ရပါတယ်အဲ့ဒီအဖွဲ့ရဲ့လုတ်ပိုင်ခွင့်တွေအဲ့ဒီအဖွဲ့ဟာဘယ်လောက်ထိလုံနိုင်စွမ်းရှိမယ်လို့ဦးကြည်မင်းသုံးသပ်မိပါတယ်ခင်ဗျာ
ဒီကောင်တို့လည်းစိတ်ထဲမှာတော့ကြွရှိပါတယ်ဒီစနစ်တော့မဖြစ်တော့ဘူးဒီနိုင်ငံရဲ့စနစ်တော့မဖြစ်တော့ဘူးတခြားချင်းတွေကဒီကြိုက်ပြီးဆိုတော့စိတ်ပန်များစွာပြောပါတယ်ပြောစီတော့ဒီတော့ဒီကျွန်တော်စနစ်ကိုပဲအသေးချာချာလုပ်ဖို့လို့ဒီစာပြောပါတယ်အဲ့ဒါကျွန်တော်လည်းဒီလိုလေအမှန်တရားမှာရေးကြောင်းလည်းလေလူပုဂ္ဂိုလ်တယောက်ချင်းနေနဲ့ဥရတာဟာချင်းရမရှိကောင်းတဲ့လူတယောက်ပဲဒီတိုင်းလေးပေါ်မှာတကယ်စင်နာရှိတယ်ဒီပဲတော့တော့လည်းပဲသူ့ပါလည်းပဲတော့ချက်အောင်ပါဘာမှလုပ်မရဘူးတော့မလို့ဒီကြောင့်ချစ်ကိုကျွန်တော်တို့ကဖက်ဒရယ်စနစ်နဲ့ကိုက်ညီတဲ့ပုံစံမျိုးမလုပ်မရမချင်းရတော့ပြောလို့လို့ညာပြအိုးရတာအောင်လဲစေနာရှိရပဲဖြစ်မယ်ပြောမရဘူးညာအဲ့ဒါပဲ
အဲ့တော့အဲ့ဒီ2008ကိုပြင်ဖို့ဆိုပြီးတော့တလောကအမျိုးသားဒီမိုကရေစီဘက်ယူကပြန်ပြီးတော့လှုပ်ရှားတယ်ဆိုတာကိုတွေ့ရပါတယ်ဘယ်အထိခီးပေါက်နေပါပြလဲအဲ့ဒ
ါကျွန်တော်ကြီးကျွန်တော်တို့ကပြင်ချတာညာအမျိုးသားလေးလာတယ်ဥပဒေမှာလည်းဖြစ်တယ်နိုင်ငံရေးသမားဖြစ်တယ်ဖြစ်တယ်နိုင်ငံရေးသမားအောင်လည်းဖြစ်တယ်တော့အဲ့ဒါအဖြစ်သူတော်တော်လေးနဲ့ပြည်လို့ရတော့ဘယ်လို့မှမရဘူးအဲ့ဒါပြည်လို့ဆိုတော့ကျွန်တော်တို့စားလို့တော့မရဘူးညာအဲ့ဒါတော့ဒီတော့လည်းပဲဘယ်လိုဖြစ်နေလဲဆိုတဲ့အခါကျတော့အဲ့ဒီမျိုးပဲအဲ့လူတွေကပြင်းရပါတယ်ဒီပြောနေတဲ့အခါကျတော့ညာကကျွန်တော်တို့ဒီကိစ္စကြာလဲဦးမယ်လို့ကျွန်တော်ဖြစ်နေရဒီကလည်းမှခုံကြီးတွေရတယ်ပြဿနာတွေကျွန်တော်တို့ဒီမှာရှိနေတယ်အဲ့ဒါမျိုးဒီခုံကြီးတွေကဘယ်တော့ဆိုတော့ဖတ်ကြည့်နေတော်လာမယ်လို့လေအဲ့ဒီခုံကြီးတွေကတော့မလို့မျိုးတော့ရှိတယ်ဖတ်လို့ရတာကကျွန်တော်တို့ Facebook မှာတော့ဒီတိုင်းပြည်ရဲ့ပြဿနာလေးအဲ့ဒါကျွန်တော်တို့ဆက်ကြည့်တဲ့ဖြစ်နေတယ်ကျွန်တော်နိုင်ငံရဲ့ဒီလိုကအဲ့လိုဖြစ်နေတယ်ဖြစ်နေတဲ့အခါကျတော့ဒီခိုင်ကိစ္စမှာလည်းပဲဒီကကကိုယ်ချွားကြည့်လို့ကျွန်တော်တို့ဒီမှာအတူမြေပေါ်များစွာအတူနေလာတယ်ဒီကကဘယ်တော့မှသူပတ်ကိုပတ်ပါရဲ့ခင်ဗျာခေါင်းကြီးတော့မခါဘယ်သူမှခံနိုင်ဘူးဒီကဘယ်တော့မှကျွာရမှာသူပြောကခေါင်းကြီးတွေကိုဝေးစည်းတာခင်ဗျာသိရတယ်မခါတော့ဆောင်းချောင်းနဲ့စမ်းတော့ဘုရားရေကွာရိုက်ကျွဲအားတဲ့ဒီဦးဒီလိုရိုက်ကျွဲကနေလို့လုပ်တာဗျာဘောဆန်းစုကြည့်တယ်ပဲဒီစိုးစားကြပါလေသူလည်းမသိဘူးအဲ့လိုဖြစ်ကျွန်တော်တို့လည်းပဲအဆောင်ကတော့စိတ်ကောကိုရောပေါ့မြင့်ပြီးတော့နိုင်ငံရဲ့ဟလာဒီဘီယာဘီယာဆိုစိတ်ကတော့ညစ်သားပါလေ။ဒါကအများကြီးရှိတယ်။ဖတ်တော့အများကြီးဟာတော့အားလုံးဒီလိုမျိုးရောက်နေတာစောစောနေပါလေ။ကြိုးစားရှိတယ်ရေရေတိတိကြိုးနေပါလေ။အဲ့လိုတော့ကျွန်တော်တို့လုပ်နေတယ်ဗျာ
။ဟုတ်ကဲ့အဲ့တော့အဲ့ဒီ possible 2008ကိုပြင်ဖို့အတွက်လွှတ်တော်ကိုအားကိုးလို့မရဘူး။လွှတ်တော်ကသင်းသွားလို့ဘယ်လုံးမှမဖြစ်နိုင်တော့ဘူးဆိုရင်ဘယ်နည်းနဲ့သွားသင်းပါသလဲ
ဒီလိုတခုလည်းရှိရကြအဲ့ဒါအဲ့ဒီအစိုးရအနေနဲ့အဲ့ဒီကြည့်ရလဲမလိုပါဘူးကွာဒါလည်းလို့ရှိမှာပေါ့အဲ့တော့ဘာလဲဆိုလို့ရှိရင်ကျွတ်တော်မှာဒီအစိုးရတခုထားလိုက်ရမယ်ဘာကြောင့်လဲဆိုအဲ့ဒါတော့အတရားစုမဲနေရတယ်အဲ့တော့ရှိကိုပြည်သူတွေတဲ့မကြိုက်ဘူးကြီးလာမဟုတ်ဘူးနော်အဲ့ဒီကျင်ဘုရုဆန္ဒခံပြီးတော့လှုပ်ချလိုက်ဟဲ့တဲ့လှုပ်ချလိုက်ကြိုက်ဘူးဆိုလို့ရှိရင်ဒီလူတို့ကတိုက်တယ်ဆိုလို့ရှိရင်တဲ့အချက်ဒီတိုင်းနောက်ဆုံးတက်ပါကျွန်တော်ရောအဲ့ဒီကြိုက်ဘယ်တော့တော့မြေပြောတော့တယ်ဒီလိုတက်ရဆိုဒီလိုမတက်ဘူးဆိုလို့ရှိရင်ဘာလုပ်တယ်လဲဆိုတော့ကျွန်တော်အဲ့လိုတစ်ဖြစ်ခံစဉ်းစားမှရမယ်သူကတို့က60ကျေးကြတိုင်းတော့ဆက်ပါလာတာ60ကျေးကြတိုင်းတော့ဆက်ပါလာတာ ਨੇ အိုက်ပေါက်နေတာအဲ့တော့တက်တော်နည်းနဲ့မရတော့ဘူးဆိုရင်တက်တော်နည်းနဲ့ရနိုင်တယ်ဒါဆက်ရမရှိဘူးဘာလို့ပါလဲဆိုလို့ရှိရင်တက်တော်အများကြီးနဲ့သုံးပြတယ်နော်ကျွန်တော်ရှိကပြည်သူတက်နေကြတယ်ဆက်ပြီးလာဖို့တော့ပြည်သူတက်ရမယ်ဖြတ်ဖို့လည်းမဟုတ်ဘူးပြည်သူတက်နေကြတယ်ဆန္ဒခံတယ်တုတ်တယ်ဆိုသိရခါလိုက်အဲ့လိုလိုချင်းဒီလိုတိုက်ရမတိုက်ရပုံမှာမြူးပြီးတော့တစ်ဖြစ်ချင်းသားမှရတော့မယ်တိုက်ရကတော့မရဘူးကြ
။ဟုတ်ကဲ့ဒီလမ်းကြောင်းကိုဦးကြီးမြင့်အပါဝင်တချို့ပုဂ္ဂိုလ်တွေကလည်းပဲအရင်လည်းပဲပြောဥရဲထင်ပါတယ်ဒါလူထုဆန္ဒခံယူပဲလုပ်ပြီးတော့လုပ်သင့်တယ်ဆိုတဲ့ကိစ္စ NLD ခေါင်းဆောင်တွေရဲ့နားကိုလည်းပောက်ပါလိမ့်မယ်ဒီစကားသူတို့ဘာကြောင့်များဒီဟာလုပ်ဖို့မဖြစ်သေးတာလဲလောက်ကလှုပ်လာနိုင်မဲ့အခြေအနေရှိပါသလားသုံးသပ်ပါဦးခင်ဗျာ
။ဒါတော့ဒီကဒီလူတွေကဘယ်ပေါ်ကြောင်းမှာကြောလဲသူတို့ကပုံမျိုးနဲ့ပြေးလို့ရမယ်လက်ရှိပြုစုနဲ့ပြေးလို့ရမယ်ဆိုပြီးတော့ပြည်သူတွေတိမာတယ်ပြေးလို့ချိန်ယူဆိုတဲ့အခါကျတော့မှကောင်းစမ်းသူတွေစကားလေးတစ်ခုခံရတယ်ကြာအဲ့ဒီကြိုင်တော့ပြည်သူတွေနဲ့တော့တော့ရလိမ့်မယ်လို့သူပြောတာစကားလေးပြောရှိတယ်အဲ့ဒီပြည်သူကြီးဆိုတာတော့ပြောတဲ့လူဖြစ်ပါစေလို့ပဲဆုတောင်းရတယ်ကြာ
ဆိုတော့ပြန်ချုပ်ရမယ်ဆိုရင်အခုပြောခဲ့သမျှရခိုင်ကိစ္စအစဒီကိစ္စကိုဆွေးနွေးဖို့ကျွန်တော်တို့စလိုက်တာအခု2008ဖွဲ့စည်းပုံပြင်ရမယ်နေရာမှာဇဖိန်သွားတာပေါ့အတိက2008ဖွဲ့စည်းပုံမပြင်ကြံတဲ့ငင်းငန်းရေးတို့ဒါပြည်ထောင်စုသားအချင်းချင်းချစ်ခင်ရေးနှီးရေးတို့ဆိုတာသိပ်ဖြစ်မလာနိုင်ဘူးဆိုတဲ့သဘောပေါ့လမ်းပိတ်နေတဲ့သဘောပေါ့
အဲ့ဒီ2008ကျင်းကဥပဒေတက်မလို့ကအကုန်လုံးအထွတ်အာဏာရဲ့ဟိုဟာကိုအကုန်ယူထားတဲ့အခါကျတော့ကျွန်တော်တို့ကအမေရိကန်ဒီမိုကရေစီတော့အရချစ်တယ်လေတကယ်ကြီးလို့ဆုံးဖြတ်ချက်မချနိုင်ဘူးအဲ့လိုရှိတယ်အဲ့လိုရခိုင်ရေးကိစ္စမှာလည်းပြကြော်ပြီးပြောလို့ကျွန်တော်တို့ပြောပြီလေကျွန်တော်တို့ကပြောပြီရခိုင်တို့ရဲ့ဒီလိုဘုံဖားလာမပြောနဲ့သူကအလုပ်လည်းမရှိပါလည်းမရှိနော်ဟိုရတာလည်းလည်းမလာအဲ့လိုဖြစ်နေတာကျွန်တော်တို့ကဟိုတုန်းကဆိုရင်ဒါသူပြောတာလည်းမဟုတ်ပါဘူးကိုရောကဆိုရင်ဗမာတပိုးမရှိလို့ရှိတယ်ကျွန်တော်ဗမာတပိုးကိုလိုက်တယ်အဲ့တော့ဒီတော့ကျွန်တော်ပြောတာဘာလို့ဆိုရင်ကျွန်တော်တို့ပြည်တော်သူစိတ်ဓာတ်နဲ့ပြောရရင်ကိုယ်ညီရယ်ဗျာအဲဓာကြီးကိုကြီးလေးကြီးကစင်မှာမဟုတ်ပါဘူးကျွန်တော်တို့တော့အဲ့လိုစိတ်အမှားကြီးပဲခံယူပါတယ်အဲ့လိုကျွန်တော်တို့ကခံယူတဲ့ပြည်တွင်းမှာရှိတဲ့နိုင်ငံရေးသမားတွေအများကြီးပဲဗျာအဲ့လိုတော့
ဥကျဆန်သာစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာရေးသုံးသပ်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုကြာသာပတင်းနဲ့မနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါရဲ့ရှင်။အခုသူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံကဗျာသမဂ္ဂမှခိတ္တဥက္ကဋ္ဌတာဝန်ယူထားတဲ့ပိတုကာကဗျာဆရာမိုးကျော်သူဘာကိုယုံကြည်သလဲဆိုတာဝေမျှထားပါရဲ့။မမိုးဖြူကစီစဉ်တင်ဆက်ထားတာပါရှင
်။ကျွန်တော်ယုံကြည်တော်ကြပြနဲ့ပတ်သက်ပြီးယုံကြည်တာကိုပြောမှဆိုတော့ကျွန်တော်ခုဟိုကြပြစာအုပ်တော့ထုတ်ဖို့ထုတ်ထားပါတယ်အဲ့ဒီမှာတော့ကျွန်တော်ရဲ့အမှားလေးနည်းနည်းရေးတယ်အဲ့ဒါကိုကျွန်တော်ကြပြရင်းနဲ့ပတ်သက်ပြီးကျွန်တော်ရဲ့ flow ကိုလည်းကျွန်တော်အဲ့ဒီမှာပဲကျွန်တော်ဖဲ့သွင်းလာပါတယ်ခင်ဗျာကျွန်တော်ကဒီဆရာကြီးတယောက်ကဗျာဒီဆွေးနေတဲ့တိုင်းသူဟိုစိတ်အာရုံမှာပေါ်လာတဲ့အရာဝတ္ထုလေးတွေကိုသူကစစ်တာစလုံးကသွားချဲလာတယ်ဗျာစစ်တာစလုံးသွားထဲတာအဲ့ဒီစလုံးတွေမှာသွားထဲတာသူကဥမာကျွန်တော်အကြေးတို့ဥမာပန်းပွင့်တို့သူစိတ်ထဲမှာပေါ်လာတဲ့ပစ္စည်းတခုကိုသွားထည့်ရတယ်ထည့်လိုက်ပြီးတော့ကအဲသူစိတ်လို့လဲရဖြစ်တဲ့ဒီနေ့မှာသူဖွင့်ကြည့်နေတဲ့ဒီနေ့မှာသူအဲ့ဒီပေါက်လေးကိုသူတော့သွားပြီးတော့ပြန်ပြီးတော့ဖွင့်ကြည့်တဲ့အခါမှာအဲ့ဒီပစ္စည်းတွေကအဆက်ဆက်ရှိရင်လည်းရှိမယ်အဆက်ဆက်မရှိရင်လည်းမရှိဘူးအဲ့တော့ကျွန်တော်တို့လုပ်နေတာတွေကလည်းဘာမှလည်းတက်ပြီးတော့မှဟိုမြေရတဲ့ဟာတွေမှာအဲ့လိုပဲကျွန်တော်ကအချိတ်ဆက်ရှိနေမှလည်းရှိမယ်အချိတ်ဆက်မရှိရင်လည်းမရှိဘူးဆိုတဲ့တော့ဟိုဟိုကျွန်တော်အဲ့လိုပြောရပါတယ်ဒါပေမဲ့ကျွန်တော်တို့ကဘာအရသာဆိုတော့ကျွန်တော်တို့ကပြန်ဖွင့်ကြည့်ခြင်းပြန်ဖွင့်ကြည့်ရတဲ့အရသာပါပဲကျွန်တော်တို့ကအဲ့ဒီမှာဗာအတိတ်ပဲရှိသေးတယ်ဗာအတိတ်ပဲမရှိဘူးလေဆိုတာလေကျွန်တော်ချိတ်ဆက်မနေတော့ဘဲနဲ့ဖွင့်ကြည့်ရတဲ့အရသာလောက်ပဲကျွန်တော်တို့လိုချင်တဲ့ဆိုတဲ့သဘောမျိုးပေါ့နော်ကျွန်တော်ကအဲ့ဒီမှာပြောရတာကဥမာ
အမေရိကန်ကကျွန်တော်တို့ဆိုင်းဆရာဦးဒီယံဘာရောက်ပြောတော့တယ်ပေါ့ကျွန်တော်တို့အရာဝတ္ထုတွေတစ်ခုတစ်ခုထိခိုက်သွားတဲ့အတာတွေကိုတိုက်ခတ်သွားတာ clash ဖြစ်သွားတာတွေကျွန်တော်တို့တို့ကအရန်စိတ်ဝင်စားကျွန်တော်ကအိမ်မှာလည်းသူ့လည်းကျွန်တော်အရန်စိတ်ဝင်စားပါတယ်ဟိုတစ်ခုနဲ့တစ်ခုထိမိတာပေါ့နော်ကျွန်တော်တို့ပြောရင်းဆိုရင်ဥပမာကျွန်တော်က V5 အကြောင်းပြောနေချိန်မှာကျွန်တော်တို့က V5 ပါဖြစ်တယ် V5 ပါဖြစ်ပြောချိန်မှာကျွန်တော်တို့ကဒီမှာ V5 ဆိုတဲ့ကားကြီးဒီကခတ်သွားတဲ့ဆရာမျိုးတို့အဲ့လိုတိုက်ခိုက်သွားတာမျိုးတွေကျွန်တော်တို့ကအရန်စိတ်ဝင်စားအဲ့ဒါတွေဆိုကျွန်တော်တို့ကဟိုတစ်ခုနဲ့တစ်ခုထိခတ်မိတယ်ဆိုတော့ကျွန်တော်အရန်ယုံကြည်တယ်ကျွန်တော်ယုံကြည်တာအလိုလျောက်ဘာမှမရေရွယ်တာမဲ့နဲ့ကျွန်တော်တို့မကြံစီသွားဘဲနဲ့မကြံစီတာဘဲနဲ့ထိခတ်သွားတာတွေယုံကြည်တယ်အဲ့ဒါတွေလည်းယုံကြည်တာမို့အဲ့ဒါတွေပဲကျွန်တော်စိတ်ဝင်စားတယ်အဲ့လိုမျိုးပဲကျွန်တော်ဟာတယ်ကျွန်တော်ပြီးရှောက်တာပါဟောနော်ဟိုပေါ့ကျွန်တော်ပြောရဲမှာကျွန်တော်စံပြသူဆိုတော့ကျွန်တော်ရေးရတယ်စံပြသူဆိုတော့ကျွန်တော်တို့စံပြလို့ပဲစံပြအဲ့ကမှာဟိုစံလုံးလေးရသေးတဲ့ဟာသေးတဲ့ဆိုတော့နေအောင်စုတယ်ကြီးတဲ့ဟာကြီးတဲ့နေအောင်စုတယ်ဒေလုံးလေးတွေကနေအောင်စုတယ်ဒါအမုံဝါးတွေကသူ့ဘောက်ကလေးထဲမှာပျောက်သွားတယ်ကျွန်တော်ကတူရကိုစုတယ်ဆိုတော့လည်းကျွန်တော်ယုံကြည်တယ်အဲ့တော့ပေးချခြင်းတွေအားလုံးဖြစ်ပြနေတယ်ဆိုတော့လည်းကျွန်တော်ကအဲ့ဒါကိုလည်းကျွန်တော်ဒီလေးစားရလဲခံစားရတယ်အဲ့ဒါကိုလည်းကျွန်တော်ယုံကြည်တယ်ကျွန်တော်ကပြရတော့မြန်မာမှာအဲ့ဒါလေးပဲကျွန်တော်ပြလို့ထားတာရှိတယ်။ဘာမှတစ်ခုတစ်ခုချိတ်ဆက်ထားတာကိုကျွန်တော်ကမယုံကြည်ဘူး။သူ့အတူချိတ်ဆက်သွားမိတာတော့ကျွန်တော်လက်ခံတယ်။ဥပမာဟိုဘလူရင်းရဲ့စီရေးကိုက်သွားတာမျိုးပေါ့။အဲ့ဒါမျိုးလေးကျွန်တော်ယုံကြည်တာပေါ့။ဆရာမတိကျတယ်ကျွန်တော်မိုင်းလည်းမောက်တော့လည်းမိုင်းလည်းမကျွန်တော်ကိုယ်စကားပြောနေတယ်ပေါ့။အဲ့လိုဒီဟာကိုတကယ် perfect ball ဖြစ်တဲ့နေ့ကမျိုးလေကျွန်တော်ဒီဟာကိုကျွန်တော်တို့ဖိုးဖိုးလေးဟိုမမယူရင်ဖြစ်သွားတယ်ပဲကျွန်တော်သဘောကျတယ်။အဲ့ဒါပါ။
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာစီစဉ်နားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားရီစာစီစဉ်အစားဆုံးကိုမနက်၈နာရီကနေ9နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုမနက်ဖက်စီစဉ်အဆုံးသတ်ခင်မှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုဦးကျော်စံသာပြောပြပေးပါဦးမယ်ရှင
်။လီဗျာနိုင်ငံမှာလူပေါင်းအနည်းဆုံး40ယောက်သေဆုံးပြီးတရားရုံးဒဏ်ရာရရှိခဲ့တဲ့ဘုံခွဲတိုက်ခိုက်မှုဟာဆီယာဇူမှုမြောက်နိုင်တယ်လို့ထရီပိုလီမှာရှိနေတဲ့ကုလသမဂ္ဂသံတမန်ကပြောကြားလိုက်ပါတယ်။လီဗျာထရီပိုလီမြို့တော်ရင်ခွဲရုံမှာအဝတ်နဲ့ပတ်သက်တဲ့လူစည်းအလောင်းတွေစစ်ဆေးဖို့အစီအစဉ်ပြင်ဆင်ထားပြီးဆေးရုံမှာသတ်ခံရတဲ့ဒဏ်ရာသူတွေကတချို့ဟာသတိလစ်နေရဆဲဖြစ်ပါတယ်။ထရီပိုလီမြို့တော်ကအရာရှိကတော့ဒီတိုက်ခိုက်မှုဟာနိုင်ငံတကာအစိမတ်ပြုလီဗျာအစိုးရကိုစစ်ပြိုင်နေတဲ့လီဗျာအစီအပိုင်းကစစ်တပ်အကြီးအကဲခလီဖာဟာဖတာရဲ့လက်ချက်ဖြစ်တယ်လို့ဆိုထားပါတယ်။ဟောင်ကောင်ကဒီမိုကရေစီလိုလားသူတွေရဲ့ဆန္ဒပြပွဲကိုဗြိတိန်ကထောက်ခံတဲ့အတွက်တရုတ်ဗြိတိန်ဆက်ဆံရေးပျက်စီးသွားတယ်လို့ပြောကြလိုက်တဲ့တရုတ်သံမကြီးကိုဗြိတိန်နိုင်ငံရဲ့အယုံကဆင့်ခေါ်လိုက်ပါတယ်။ဗြိတိန်နိုင်ငံအနေနဲ့တရုတ်ရဲ့ပြည်တွင်းရေးကိုဝင်ဆက်ဖို့တရုတ်သံမလီယူဂျောင်မင်းကဗြိတိန်ကိုသတိပေးခဲ့တာပါ။ဗြိတိန်နိုင်ငံအနေနဲ့ဟောင်ကောင်လူလူရဲ့အခြေခံလွတ်လပ်မှုတွေကိုအလေးထားပြီးတနိုင်ငံစနစ်နှစ်မျိုးဆိုတဲ့အုပ်ချုပ်ရေးစီမံကို1984မှာအခိုင်အမာချမှတ်ခဲ့ပြီးတဲ့နောက်အဲ့ဒီအတိုင်းပဲအခုဟောင်ကောင်လူလူရဲ့ဆန္ဒပြမှုနောက်မှာရပ်တည်နေတယ်လို့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဂျယ်ရမီဟန့်စ်ကအင်္ဂါနေ့ပြောခဲ့ပါတယ်။အမေရိကန်နဲ့သုမဟာမိတ်တွေကလည်းဟောင်ကောင်အပေါ်တရုတ်ရဲ့အုပ်စုမှုကိုစိုးရိမ်ခင်ကြောင်ပြောနေကြပါတယ်။အမေရိကန်နဲ့တရုတ်အကြာကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုကိုမကြခင်ရက်ပိုင်းအတွင်းပြန်လည်ဆက်တင်တော့မှာဖြစ်ပါတယ
်။ကြာသပတေးနေ့မနက်ခင်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဦးကျော်စန်းသာပြောပြပေးသွားတာပါ။ဦးကျော်စန်းသာပြောပြသွားတာပါရှင်။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမင်ထွန်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ကျမကတော့ခွာညိုပါရှင်ညနေပဲ6နာရီခွဲကနေ9နာရီအထိထုတ်လိုက်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေနားဆင်နိုင်ပါတယ်ဖီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.